Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇူလိုင်လ19ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ9.24 2450တိုကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နေကြပါတယ်ခင်ဗျာကျွန်တော်စမိုးရွာခင်ဗျာအခုနံနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကြော်စံတာပါခင်ဗျာ2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်မှုရှိခဲ့တဲ့ဆရာကိစ္စဘောသမ်ဒါထရမ်အစိုးရရဲ့အပြောဆိုတွေအခုအချိန်ထိမစင်မလင်းဖြစ်နေပါတယ်လူအခွင့်အရေးကောင်စီဟာကုလသမဂ္ဂရဲ့ဆုံးရှုံးမှုတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟယ်လီကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုမှအင်ဂျင်နိုင်တဲ့အတူကြီးညာမှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်ထဲမှာဆိုရင်တော့
ကားတုံညကစပြီးအကုန်လုံးပြန်ပြီးတော့ကပုံပြချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန့်တလန့်လိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန့်
ဒါတော့လွတ်လပ်ရေးဖခင်ကြီးဘူကြောင့်ဆန်ဖြစ်ပါတယ်81တင့်ပြောက်81ကြိမ်မြောက်အာဇာနည်နေ့အထူးစီစဉ်ကိုတင်ဆက်တဲ့ခါမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့အာဇာနည်နေ့အခမ်းအနားကြောင်းကပီမြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူတဲ့အစီအစဉ်ချမှတ်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လွှတ်တော်ဥက္ကဋ္ဌကတိုက်တွန်းနေဆိုတဲ့အကြောင်းနဲ့ထိုင်းနိုင်ငံလှိုင်ကူတင်းမှာပြိမိနေတဲ့ကလေးတွေရဲ့အတွေ့အကြုံစာရတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်နဲ့ပြည်ုံကြီးရာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့မတ်အင်ဂျင်နယ်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုရက်အမေရိကန်ထောက်လှမ်းရေးဆုံးဖြတ်ချက်အပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်ပြီးအင်ဂျီရောဟာအခုအချိန်ထိမေးမြန်းဖြစ်နေပါတယ်။ရုရှားဟာအမေရိကန်ပြည်ထောင်စုအတွက်ချင်းချင်းမှုတရားဖြစ်နေစေလားဆိုတဲ့မေးခွန်းကိုဗိုလ်ထုနဲ့အစိုးရအဖွဲ့အစည်းအဝေးမှာဒေါ်နယ်ထရမ့်က No လို့ဖြေကြခဲ့ပါတယ်။အဲနိုင်ပိုင်းအကြသတင်းစာရှင်းလင်းပွဲလုပ်တဲ့အခါကျတော့သူရဲ့ပြောခွင့်ရဆာရာဟက်ကဘီဆင်နက်စ်ကသမ္မတက No လို့ပြောတာဟာသတင်းထောက်တွေရဲ့မေးခွန်းကိုဖြေဖို့ညှဉ်းဆန်းတာသာဖြစ်ပြီးမေဂွန်အတွက်အဖြစ်ပြတာမဟုတ်ဘူးလို့ဆိုပြန်ပါတယ်သူတို့ရုရှားတွေဟာအမေရိကန်ရွေးကောက်ပွဲကိုအမှန်တကယ်ပြစ်မှတ်ထားခဲ့တယ်လို့သမ္မတကယုံကြည်တာပါကျမကသူ့ရဲ့သဘောထားအတိုင်းရှင်းပြနေတာပါပြောင်းပြန်လုပ်ပြောနေတာမဟုတ်ဘူးလို့လည်းဟာဂဘီဆင်နာကရှင်းလင်းတော့ပါတယ်ဒီရှင်းလင်းချက်အပေါ်သတင်းထောက်တွေကမကြေမနက်ဖြစ်လို့သမ္မတဒေါ်နယ်ထရမ့်ကိုတိုက်ရိုက်မေးတော့သူကမခြေခဲ့ပါဘူးဒါပေမဲ့ဗုဒ္ဓနေ့က CBS Evening News မှာကြတော့2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုဟုတ်တယ်သမ္မတပူတင်ကဒီအတွက်တာဝန်ရမယ်လို့ဒေါ်နယ်ထရမ့်ကပြောကြားသွားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ထမ်းမလွန်လှိုင်ကူရဲရေကြီးမှုကြောင့်အထက်မှသတင်းနှစ်ပတ်ကြာပိတ်မိရာကပြန်ပြီးလွတ်မြောက်လာတဲ့လူငယ်ဘောလုံးအသင်းဝင်12ယောက်နဲ့နီးပြဆရာတို့ဟာမနေ့ဗုဒ္ဓဘူးနေ့ကချင်းရိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်တောဘက်ဘောလုံးအသင်းဝစ်ဆုံအဖြူအစိမ့်အင်ဂျီနဲ့အနက်ရောင်ဘောင်းမီတိုတွေဝတ်ထားကြတဲ့လူငယ်တွေကိုကြမ်းကြမ်းမာမာရှင်ရှင်လန်းလန်းနဲ့တွေ့ရပြီးသတင်းစာရှင်းလင်းပွဲမလုပ်ခင်အပြင်ဘက်မှာဘောလုံးကန်တရုတ်ပြခဲ့ကြတာကိုပရိသတ်တွေကနှစ်ထောင်အားရအားပေးခဲ့ကြပါတယ်အသက်17နှစ်ကနေ16နှစ်အရွယ်ဘောလုံးသမားတွေနဲ့နီးပြတို့ဟာချင်းရိုင်စင်းရုံကနေမနေ့ကဆင်းလာခဲ့ကြတာဖြစ်ပါတယ်သူတို့ကိုကယ်ဆယ်ရေးလုပ်ရမှာထိုင်းရေးတပ်ကအထူးရေငုပ်တပ်ဖွဲ့ဝင်ဟောင်းဆမ်မန်ဂွန်နန်နဲ့မတော်တဆတိုက်ဆုံခဲ့ပါတယ်ဂူရဲပိတ်မိမှုကြောင့်ကိုအလေးချိန်4ကီလိုဂရမ်လောက်ဒီဘောလုံးလူငယ်အသင်းသားတွေကြဆင်းသွားခဲ့ပြီးမြန်လဲကယ်ဆယ်ပြီးနောက်မှာတော့3ကီလိုဂရမ်လောက်ပြန်ပြီးတက်လာကြောင်းဆရာဝန်တွေကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင
်ကုလသမဂ္ဂလူခွင့်ရေးကောင်စီဆိုတာဟာကုလသမဂ္ဂရဲ့အေအမ်အဆုံးချုပ်မှုတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟီလီကပြောကြားလိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီကနှုတ်ထွက်ဖို့ဂျွန်လာရုံကသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်တဲ့အနေနဲ့သူ့သမ္မတကြီးကအခုလိုပြောကြားလိုက်တာပါလူခွင့်ရေးကောင်စီဟာအစီတရားကိုအခြေခံတဲ့နေရာမဟုတ်ဘဲနိုင်ငံရေးဇက်ကွန်တစ်ခုသာဖြစ်တယ်လို့သမ္မတထရမ့်ရဲ့အဆိုအရအဖွဲ့ဝင်တူလည်းဖြစ်တဲ့သမ္မတကြီးနီကီဟီလီကဝါရှင်တန်မြို့တော်က Heritage Foundation မှာပြောကြားသွားတာဖြစ်ပါတယ်။လူခွင့်ရေးကောင်စီဖွဲ့စည်းရမှာကမ္ဘာပေါ်မှာလူခွင့်ရေးအချိုးဖောက်ဆုံးနိုင်ငံတွေဖြစ်ကြတဲ့တရုတ် Venezuela Saudi Arabia နဲ့ Egypt လိုနိုင်ငံတွေပါဝင်နေတာကိုအမေရိကန်ကသဘောမတူဘူးလို့လည်းဟီလီကဆိုပါတယ်။လူခွင့်ရေးချိုးဖောက်ဆုံးအဆိုအရတွေကိုလူခွင့်ရေးကောင်စီကမဆုတ်ချဘဲအကာအကွယ်ပေးနေတာတွေပုံများလာတဲ့ပါကစ္စပါလက်စတိုင်းလူမျိုးတွေပေါ်ပြုမှုဆက်ဆံမှုအတွက်အစ္စရေးကိုကွက်ပြီးဒီကောင်စီကဝေဖန်နေတဲ့အတွက်လည်းပူပြီးစိတ်ပြတ်ရတယ်လို့နီကီဟီလီကဆိုပါတယ်
တောင်အဖရိကကပထမဆုံးဒီမိုကရေစီနည်းကြရွေးကောက်တင်မြောက်ခံခဲ့ရတဲ့သမ္မတလည်းဖြစ်လူပြူလူမဲအသားအရောင်ခွဲခြားမှုတိုက်ဖျက်ခဲ့တဲ့ပြည်သူအခွင့်အရေးခေါင်းဆောင်လည်းဖြစ်တဲ့သမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့အသက်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုဗုဒ္ဓဘုနေ့ကတောင်အဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့တော်မှာဆင်နွှဲခဲ့ရမှာတောင်အဖရိကနိုင်ငံသားတွေဟာသူ့မွေးနေ့မှာတစ်နှစ်ကိုအနည်းဆုံး68မိနစ်အကျိုးရှိတဲ့အလုပ်လုပ်ကြရင်းနဲ့သမ္မတဟောင်းနယ်ဆန်မန်ဒဲလာကိုဂုဏ်ပြုခဲ့ကြပါတယ်သူကိုဇူလိုင်လ18ရက်နေ့1918ခုနှစ်မှာမွေးဖွားခဲ့တာပါအသားအရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဥဆောင်လှုပ်ရှားခဲ့တာကြောင့်တောင်အာဖရိကလူပြုအစိုးရကသူ့ကိုထောင်ထင်းအကျဉ်းချထားရမှာ28နှစ်တာအကျဉ်းချခံခဲ့ရပါတယ်မက်ဒီဘာလို့အမှတ်တရခေါ်ခဲ့တဲ့မန်ဒဲလာရဲ့စိတ်သက်ခိုင်မာမှုနဲ့တနာကျင်နာမှုတို့ကိုကဘာတဝမ်းကအမှတ်တရဆိုရှယ်မီဒီယာတွေမှာမွေးနေ့လက်ဆောင်စကားပါခဲ့ကြပါတယ်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလည်းဒီသူ့ရဲ့မွေးနေ့ပွဲအခမ်းအနားကိုတက်ရောက်ပြီးတော့သူပြောကြတဲ့မိကွန်းထဲမှာတော့ဒီကနေ့ကဘာကြီးမှာအသားရောင်ခွဲခြားမှုနဲ့ကြားမခွဲခြားမှုတွေဆက်လက်ရှိနေပြီးကောင်းမွန်တဲ့ရည်မှန်းချက်ပန်းနိုင်အောင်မြင်နိုင်ရေးအတွက်ပိုပြီးငြိမ်းချမ်းပြီးပုံမှုပူပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့တယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့မန်ဒဲလာနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားမှာလည်းအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကငြိမ်းချမ်းရေးလူကုန်သိက္ခာဆောင်ထင်းရေးကျင်းနာကျနာတနာမှုပြတရေးစရာရီအတွက်နယ်ဆန်မန်ဒဲလာဟာရက်တည်ခဲ့တဲ့မိရှုတစောင်းလို့ဂုဏ်ပြုပြောကြားခဲ့ပါတယ်ရှင
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9683ညတိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505ရောကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းလိုမီတာ20 25 30မီတာကနေဖမ်းယူနိုင်ပါတယ
်။ဝါရှင်တန်မြို့ရာဗီသတင်းများဆက်လက်ကြေညာနေပါတယ်။အမေရိကန်နဲ့ကွန်ဂိုရဲ့အငင်းပွားမှုပြည်လျေအထုမှုကိုတရုတ်သမ္မတရှီဂျင်းဖင်ကဝေးလက်ကြောင်ပတ်လုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ထိပ်တန်းစီးပွားရေးအကြံပေးကဆွဆွဲလိုက်ပါတယ်။သူတို့နှစ်နိုင်ငံထိတ်တိုက်တွေ့ဆုံနေတဲ့သွင်းကုန်ခွန်ကောက်ခံတဲ့ကိစ္စတရုတ်အရာရှိကဆွမ်းကန်တိုင်စီဂျင်ဂျာဘီမဲ့သမ္မတရှီဂျင်းဖင်ကတရုတ်ပြည်ရဲ့နည်းပညာလွှဲပြောင်းရေးနဲ့ကုန်သွယ်ရေးမူဝါဒတွေကိုပြင်ဆင်ဖို့ညှင်းဆန်နေတယ်လို့နိုင်ငံတော်စီးပွားရေးရာကောင်စီဒါရိုက်တာလယ်ရီကတ်လူကပြောကြားလိုက်ကြပါလောလောဆယ်မှာသမ္မတချီကအပေးယူမလုပ်ချင်ဘူးအချိန်ဆွဲထားပါတယ်ဘောလုံးကသူ့လက်ထက်မှာရောက်နေတာပါလို့ကတ်လူကဆိုပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့ဂျန်ကာဟာသမ္မတဒေါ်နယ်ထရမ့်ရဲ့နောက်ပိုင်းအင်ပီရိုမှာတွေ့ဆုံတဲ့အခါမှာကုံတော်ကြီးအပီယူလုံးလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပဲကတ်လူကပြောကြားလိုက်ပါတယ်
။ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်အတင်းကျပ်မောင်းထုတ်ခဲ့တဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုပ်အနေနဲ့အရေးယူတဲ့အစီအချက်ချမှတ်ဖို့ ICC အဖွဲ့ဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလွှတ်တော်ဥက္ကဋ္ဌကမနေ့ကတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့ကနယ်သာလန်နိုင်ငံ The Hague မှာပြုလုပ်တဲ့ Rome Statute ကို ICC ခုံရုံးကိုစတင်ခဲ့တဲ့သဘောတူစာချုပ်အနှစ်20ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်လာချိန်မှာသူကအဲ့ဒီလိုပြောကြားခဲ့တာပါ။မြန်မာလုံခြုံရေးတပ်တွေဘက်ကအင်အားသုံးနေမြေရှင်းလင်းမှုစစ်ဆင်ရေးအတွင်းကျူးလွန်ခဲ့တဲ့ရာဇဝတ်မှုဆွဆွဲချက်တွေအတွက် ICC အနေနဲ့တရားစီရင်အရေးယူဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းကြောင်းသူကပြောပါတယ်။ဒါအပြင်ပြစ်ဒဏ်ကင်းလွတ်ခွင့်အစင်းလာအဆုံးသတ်စေဖို့နဲ့အပြင်းထန်ဆုံးလူသားတို့ပေါ်ရက်ဆက်တဲ့ရာဇဝတ်ကျူးလွန်သူတွေကိုခုံရုံးတင်အပြစ်ပေးနိုင်ရေးဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင်
။ပါကစ္စတန်မှာနောက်လာမဲ့ဝန်ကြီးချုပ်ရာထူးအတွက်အလားအလာရှိတဲ့ရှင်ပြိုင်သူအင်မရန်ခန်ကဇူလိုင်25ရွေးကောက်ပွဲမှာသူ့ပါတီအနိုင်ရဖို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်။ကျွန်တော်ဟာအကောင့်မြင်တဲ့သူဟာနိုင်ရမယ်လို့အမြဲတမ်းတွေးတဲ့အကစားသမားတယောက်ဖြစ်ပါတယ်ရွေးကောက်ပွဲအတွက်ကျွန်တော်အနေနဲ့ရောကျွန်တော်ပါတီအတွက်ပါပြင်ဆင်ခဲ့တာဟာ20နှစ်တာကာလအတွင်းဒီတိုင်းအကောင်းဆုံးပြင်ဆင်ထားတာဖြစ်တယ်လို့နိုင်ငံအနောက်ပိုင်းရှန်ဂလာမြို့မှာမဲဆွယ်စီယွန်ရေးကာလအတွင်းမစ္စတာခန်က VOA ကိုပြောကြားခဲ့တာဖြစ်ပါတယ်အသက်65နှစ်အရွယ်ခန်မှာအစိုးရအဂရီလိုက်စားမှုတိုက်ဖျက်ရေးစီယွန်နံပြားမှုတိုက်ဖျက်ရေးကျန်းမာရေးပညာရေးအဆင့်ပြင့်တင်ရေးထူလုံကြွယ်ဝတဲ့အစ္စလာမ်နိုင်ငံထူထောင်ရေးကတိတွေနဲ့မဲဆွယ်စည်းဝေးနေကြဖြစ်ပါတယ်
။တူရကီအနေနဲ့ရုရှားဒုံးကျည်ကာကွယ်ရေးနီးစနစ်ကိုဝယ်ယူဖို့ရှိနေတာကြောင့် American လို့ F-35 တိုက်လေယာဉ်တွေကိုတူရကီနိုင်ငံစီတင်ပို့မဲ့အစီအစဉ်ပိတ်ပင်ဖို့ American လွှတ်တော်ရဲ့ကြိုးပမ်းချက်ကိုတူရကီအစိုးရကကန့်ကွက်လိုက်ပါတယ်ရှင
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့မတ်အင်ဂျင်နီယာတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာလေးတွေကိုနားဆင်ကြဖို့အချိန်ရောက်ပါပြီအခုရင်ဆုံးတော့ Digne Jayote, Connecet Jimmyo, Azani, two seasons, the Seppi Maba. Yama Lula e goes on Ibujon Santa Chinga, Piojagate, Mingoni Dega, a good leshi, Miamau Ki, Democracy, Twin Kubioni, Kalane, Kanye Melu, Yusare, Bojoye, Mingon, Kono Chedigu, Dolala Tanga, Suzi, the Setaware, Nasimakna.
Pagini, Pujo on Sanet Gua, the Cha Azani Gonson repeat The Kimia, Dido Uba Chu, Uraza, Uba Win, Mamba Kaine, Mambon Sawaji, Sassan Tonuha, Lungere, Conset Nega, Dini di Epide, Solaila, Seguya Nega, Nanes, Henai, Dongze, Conamanima, Lojan, Kange, Jayare, Dwe, Denangalo, Ujomia, Pike, Jayare, Nibe Pipari, Lulae Miami, the Niba Luga. ဘိုဂျိုနီနဲ့လုတ်ချန်ခံခဲ့ရပြီမဲ့လို့လေလွတ်လပ်ရေးရရင်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်လိုထိန်းသိမ်းစောင့်ရှောက်ချဖို့တာဝန်ရှိတယ်လဲဆိုတာသူပြောကြခဲ့တဲ့မိကွန်းတွေကတော့ခဏတိမေးမြန်နိုင်တဲ့ပြောကြားချက်တွေလို့ဆိုရမှာပါဒါကြောင့်လဲစစ်အစိုးရခေတ်ဆက်ဆက်ဖြတ်ကျော်ခဲ့ပြီးခုဘိုဂျိုရဲ့တမိဖြစ်သူတော့အောင်ဆန်းစုကြည်ရဲ့
ညီမနိုင်ငံသားတွေအနေနဲ့တရုတ်တနေရာကဘယ်လိုကူညီဆောင်ရွက်ဖို့တာဝန်ရှိပါတယ်လဲဆိုတာကိုလွတ်လပ်ရေးထိမ့်သိမ်းမှုပြောကြခဲ့တဲ့ဗိုလ်ချုပ်ရဲ့မေကွန်းတွေကနေကောင်းနှုတ်တင်ပြလိုပါတယ်ပြီးတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြေလှမ်းတလန့်လိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြေလှမ်းတလန့်လိုက်ရင်ကျုပ်တို့ကခြေလှမ်း၄၅၀လန့်လိုက်နိုင်မှာအဲဒီလိုလိုက်နိုင်တဲ့အခ ဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဘုလူလည်းပဲမြင်ရတဲ့ကံနဲ့ချိုးသေးတာဒီလူမြင်နေမြင်ရတဲ့ကံနဲ့ချိုးသေးတာဖားတယ်လို့နိုင်ငံမျိုးဖြစ်နေပါပဲစာခင်ဗျားတို့အစီအစဉ်တောင်းလို့ဒါပြင်နိုင်ငံပြန်လဲထူထောင်ရေးမှာတိုင်းရင်းသားညီညွတ်ရေးနိုင်ငံညီညွတ်ရေးဟာသိက္ခူအရေးကြီးတဲ့အကြောင်းလေးဘူဂျုကပြောကြားခဲ့ပါတယ်တိုင်းရင်းသားချင်းချင်းညီညွတ်ရေး ဒါပါသမားရဲ့ညညတာတုံးမလို့ကြမှာဘူး။တိုင်းရင်းသားချင်းချင်းညညရဲ့တိုင်းလူပြည်သားလူတို့ညညရဲ့အဲ့ဒီညညရဲ့နှစ်ခုမရှိသမျှကာလပတ်လို့ဟုတ်လား။ဒီတိုင်းပြည်ကလွတ်လပ်ပင်လွတ်လပ်ရသော်လည်းပဲဘယ်ပါတိကျက်ကျက်ဘယ်ဆိုးရလှုပ်လှုပ်ဖာတဲ့တိုင်းပြည်ဖြစ်နေပါတော့။ကျွန်တော်ပြောချင်တယ်။အဲ့ဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါသေးနဲ့။
ဘဒူကဘာလုံးလုံးအပြစ်ပါဒီနဲ့အဲ့ဒါအမတန်အရေးကြီးပါတယ်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်စီးပွားရေးလမ်းပွင့်လာပြီးမြန်မာနိုင်ငံကိုနိုင်ငံသားတွေတပွဲပွဲလာရောက်ပြီးစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုကြိုးပမ်းနေကြတဲ့အချိန်မှာမြန်မာနိုင်ငံသားတွေအနေနဲ့အမျိုးကုန်ထိန်းသိမ်းပြီးကိုလူမျိုးကိုကိုချစ်မြတ်လို့ဦးစားပေးတတ်ဖို့အရေးကြီးတာဖြစ်ပါတယ်ဒီနေရာမှာမြန်မ ဖြစ်ပါလေရှင်
။ဘောလုံးပွဲကြည့်ကျွန်တော်တို့ဗမာတွေဟုတ်လားဘောလုံးပွဲမယ်ကံရတဲ့ကံမယ်ဆိုရင်ဘောကပထမစကိုတွင်ရရင်အတော်လေးတစ်ခါအားတက်လာ။အားတက်လာတာပဲတက္ကနာပဲပြုလာ။နောက်တစ်ခါဟုတ်လားအဲလိုဝါပြတဲ့နေရာမယ်တော်တော်လေးဂိုးလေးများလာပြီဆိုရင်အဲကြော့ကြော့ပေါ့ပေါ့ခံကျင်းလာ။ငါနိုင်မှာပါပဲအဲ့ဒါနဲ့နေပြီးတော့တစ်ဖက်ကနေပြီးနောက်ဆုံးအပိဓာကာကြမှာကပ်ပြီးတော့ဒါကကိုသွင်းသွားလို့အဲတရေပြစ်ပြစ်ကျုံတာပြစ်ပြစ်ဖြစ်သွားတာမျိုးနဲ့ကျွန်တော်တို့ဘောလုံးပွဲရာသီမယ်ခင်ဗျားတို့ပြန်ပြီးစဉ်းစားကြည့်တွေ့မှာဟုတ်လားဒါတွေမကတဲ့ဘူးဟုတ်လားဒီကျုံသွားတဲ့လူကလည်းပဲဘောလုံးကန်လို့ရှင်ပထမပထမအပိုက်မယ်နိုင်ယူဝက်မယ်ကျုံသွားရင်တော့တော်သေးအနည်းလေဒုတိယနိုင်ယူဝက်မယ်ကန်လို့10မိနစ်လောက်လည်းကြာတော့ဘုရားကိုပဲကဂိုးလည်းမသွင်းနိုင်ဘူးဆိုအဲ့ဒီခါကျလူထတာဒါကျွန်တော်တို့ဗမာဘောလုံးပွဲတွေဘောလုံးကန်တဲ့အဖြစ်အဲ့ဒါ sporting spirit မရှိဘူး။ဒါပါလဲဆိုလို့ချင်းမမတွေစိတ်ထဲမှာတော့ဒါချင်းလိုက်မယ်ပေါ့။မမတွေဟာ သိတာထက်တယ်ပါဗျာကလွဲသဖြင့်ကောင်းနေတယ်ဆိုတဲ့အတူတူပဲဒီစကားကဒီနေရာမှာသုံးဖို့ပါတယ်ပဲမမာတဲ့စိတ်ဓာတ်ကမဟုတ်တဲ့နေရာတွေသွားပြီးတော့နေတကယ်နေရာတွေကျတော့အသုံးမချအမပြေလွတ်လာရင်ရအောင်လို့အမျိုးမဲ့အသုံးမချခြင်းဘူးဟလားအမပြေပြန်နေတူတောင်းရေးလောက်တဲ့နေရာမျိုးမဲ့အသုံးမချခြင်းဘူးမမာပမာချင်းချဖို့မဲ့လောက်ခြင်းလဲဟလားအဲ့ဒါမျိုးတွေလောက်ခြင်းလဲဒါမျိုးတွေလောက်ခြင်းလို့ဘယ်တော့မှအကျိုးမရှိဒီတိုင်းပြည်ဘယ်တော့မှပြန်နေမတူတောင်းနိုင်ဘူးဒီတိုင်းပြည်ဘယ်တော့မှမလွတ်လာနိုင်ဘူးလွတ်လာရင်လည်းဘယ်တော့မှကြာနေတာလွတ်လာရင်မဖြစ်ဘူးအဲ့တော့အဲ့ဒီတော့ကဒီတော့ကျွန်တော်တို့အဲ့ဒီစိတ်ဓာတ်မျိုးကိုလုံးဝဖြောက်ပြစ်ဖို့လိုတဲ့ကျွန်တော်တို့ကအာလုံးပဲလှုပ်လှုပ်ပြီးတဲ့အထိနောက်ဆုံးတစ်နေ့ပြီးတဲ့အထိမှရုံးမယ်ခင်းဒီဖြစ်စေနိုင်မယ်ခင်းဒီဖြစ်စေအကျော်တန်းဆွဲနေကျွန်တော်တို့က
ဒါကတော့အာဇာနီနေ့အထူးအစီအစဉ်ကိုဒေါ်လာလာတန်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာနိုင်ငံရေးမှာလက်နက်နဲ့ဖြေရှင်းတာဟာပြဿနာကိုပြည်လေစေမဲ့နီးလမ်းမဟုတ်ဘူးဆိုပြီးတော့အာဇာနီကြီးတူဖြစ်တဲ့ဥပဝင်းရဲ့သားဒေါက်တာစိန်ဝင်းက82နှစ်မြောက်အာဇာနီနေ့မှာပြောကြားလိုက်ပါတယ်ဒီအာဇာနီနေ့အခမ်းအနားချက်ကိုအမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအကြောင်းကိုကိုညာဝဲအောင်ကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
82နှစ်မြောက်အာဇာနီနေ့အထိမ်းအမှတ်အခမ်းအနားတစ်ရက်ကိုအာဇာနီဥပဝင်းရဲ့သားဒေါက်တာစိန်ဝင်းမိသားစုကဦးစီးပြီးမြန်မာမိသားစုတွေနဲ့အတူအမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းမေရီလန်းပြည်နယ်မင်္ဂလာယာမဖုန်းတော်ယူကျောင်းမှာဇူလိုင်18ရက်ညနေပိုင်းကကျင်းပခဲ့ကြပြီးကွယ်လွန်သွားကြတဲ့အာဇာနီခေါင်းဆောင်ကြီးတွေကိုရည်စူးရင်းအလှူဒါနပြုအမြတ်တမ်းဝေခဲ့ကြပါတယ်ဇူလိုင်19ရက်နေ့ကဗိုလ်ချုပ်အောင်ဆန်းနဲ့အတူအလို့ကြံခံရတဲ့ကိုဦးထဲမှာဗိုလ်ချုပ်ရဲ့အကိုအရင်းတော်ဆက်သူဥပဝင်းလည်းပါဝင်ပြီးဘူဂျောင်းဆိုင်ရဲ့ဖတ်စာဖလာကြားပြအစိုးရအဖွဲ့ထဲမှာကုသံရောင်းဝယ်ဝန်ကြီးအဖြစ်တာဝန်ယူခဲ့တာပါလက်ရှိမေရီလန်းပြည်နယ်မှာနေထိုင်တဲ့ဒေါက်တာစေဝင်းဟာအာဇာနီဥပဝင်းရဲ့သားတူဖြစ်ပြီးဖခင်လှုပ်ကြံခံရတဲ့အချိန်တုန်းကသူဟာအသက်3နှစ်အရွယ်သာရှိသေးတာပါ
ကျွန်တော်ကငယ်သေးတယ်3နှစ်သားဆိုတော့ဝင်းလေးရမှာမှန်သိမသိဘူးရာဟိုဂျူဘလီဟောသွားတာကျွန်တော်မှတ်မိရဲ့အဲရုပ်အလောင်းတွေပေါ့အဲ့မှာထားတာဟိုဂျူဘလီဟောမှာစစ်သားတွေကလေးပြူလာကျွန်တော်မှတ်မိရဲ့အဲသူတို့လိုလိုက်လှုပ်တာလည်းကျွန်တော်မှတ်မိရဲ့ဒါပေမဲ့လို့တည်တည်ချာချာရုပ်မုံသွားဘူးနော်အဲတော့မှတ်မိဘူးရကျွန်တော်အမေတို့ဘာလို့ကတော့ပြောတာပေါ့ကျွန်တော်မအိပ်ဘူးကိုကကိုကိုတည်းကတော့မှတ်မိဘူးရ
မြမသမိုင်းမှာအခုလိုလက်နဲ့အားကိုပြီးလှုပ်ကြံတဲ့နီးနဲ့နိုင်ငံရေးအာဏာရယူဖို့ဖြည့်ရှင်းတဲ့နီးဟာပြည်ထနာကိုပြေလည်စေမယ့်နီးလမ်းမဟုတ်ဘူးလို့ဒေါက်တာစေဝင်းကသုံးသပ်ပါတယ်
။နော်ဒီပုံကြောင့်လှုပ်ကြံခံရတယ်။ဒီအတွေ့အကြုံရတော့ဆိုးကျိုးကြီးပဲ။အကောင်ကျိုးလုံးဝမရှိဘူး။လက်နဲ့နီးနဲ့ဖြည့်ရှင်းလို့တချို့လေလဲအသက်ပြောက်တာတွေလည်းကျွန်တော်တို့ကြားနေတာပဲ။ဒီအတိုင်းဝင်ကျွန်တော်တို့ဟာတစ်ခုနဲ့တစ်ခုပြဿနာတစ်ခုဖြည့်ရှင်းတဲ့အခါမှာဒီလက်နဲ့နဲ့ဖြည့်ရှင်းတဲ့နီးတွေကအရှင်းမရဘူးရ။ဒုတရွေအတူနော်နီနီညိုညိုနဲ့လောက်ကြရအောင်ဆိုတာပိုကောင်းတော့ဗောရ
ဘူဂျောအဆန်းနဲ့တကွာအာဇန်ဒီခေါင်းဆောင်ကြီးတွေလောက်ကြံခံရတာအခုဆိုဆယ်စုနှစ်နဲ့ချီရှိလာပြီဖြစ်ပါတယ်ဘူဂျောအဆန်းအလောက်ကြံမခံရခင်1948ခုနှစ်ဖေဖော်ဝါရီလထဲမှာတိုင်းသားတွေနဲ့အတူတကွာဖက်ဒရယ်ပြည်ထောင်စုကိုတီထောင်သွားဖို့ဆိုပြီးရှမ်းပြည်နယ်မှာပင်လုံစာချုပ်ချုပ်ဆိုခဲ့တာပါဘူဂျောအဆန်းနဲ့အာဇန်ဒီခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့ပြည်ထောင်စုစနစ်ဟာလည်းအခုချိန်ထိအကောင့်ထဲပေါ်မလာသေးဘူးလို့ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေးနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ပြောရမယ်ဆိုရင်ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးလွတ်လပ်ရေးရဖို့ကျွန်တော်တို့ရှမ်းနေပါတယ်ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဆိုတာကခွဲထွက်ဖို့မဟုတ်ဘူးဖက်ဒရယ်ပြည်ထောင်စုဆိုတာကပြည်ထောင်စုမှာအတူညီပြီးတော့မှညီတူညီမျှခံစားခွင့်ကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ကြားထမ်းခွင့်တွေရှိတယ်အဲ့ဒီဖက်ဒရယ်ရဖို့ရန်ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့တောင်းဆိုတယ်ဒါပေမဲ့နောက်ပိုင်းကျတော့ကအဲ့ဒီဖက်ဒရယ်စနစ်ဖက်ဒရယ်ပြည်ထောင်စုမဟုတ်တော့ဘဲနဲ့တစ်ဖွဲ့တည်းကပဲအုပ်စိုးသွားတဲ့နိုင်ငံဖြစ်သွားတယ်ကျွန်တော်တို့အနေနဲ့ကပြန်ပြီးတော့အဲ့ဒီပြည်ထောင်စုကိုပြန်ဖော်နေတာ အထင်လွဲတာကဖက်ဒရယ်လို့ပြောရင်ခွဲထွက်တယ်လို့ပဲသူတို့ထင်နေတာအဲ့ဒါလုံးဝကိုမားတယ
်မြန်မာလူလိုက်ရဖို့ကြိုးပမ်းနေချိန်1948ခုနှစ်ဇူလိုင်လ19ရက်နေ့မနေ့ဆယ်နိုင်ကျော်မှာဂလုံဥစော့ရဲ့စေခိုင်းချက်အရလက်နက်ကိုင်းဒူအုပ်စုကရန်ကုန်ပူအောင်ကျော်လန်းဝန်ကြီးများရုံးမှာဗိုလ်ချုပ်ဆန်းတို့ရဲ့အစိုးရအဖွဲ့ဝန်ကြီးများအစည်းအဝေးလုပ်နေချိန်ဝင်ရောက်ပစ်ခတ်လုကြံခဲ့တာကြောင့်19ဇူလိုင်နေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်အလုကြံခံရသူ9ဦးကတော့ဗိုလ်ချုပ်အောင်ဆန်းဥပဝင်းမန်းပခိုင်မိုင်းပွန်စော်ဘွားဆက်ဆံထွန်းဥရာဇတ်ဒီတို့ဥပချိုးတခင်မြအတွင်းဝန်ဦးအောင်မောင်နဲ့ရဲဘော်ခုတွေးတို့ဖြစ်ကြပါတယ်ခင်ဗျာ
ဒါကတော့ကိုညံဝင်းအောင်ရဲ့တင်ပြဖြစ်ပါတယ်ရိုဟင်ညာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအတင်းကျပ်မောင်းထုတ်ခဲ့တဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့အရေးယူတဲ့စီရင်ချက်ချမှတ်ဖို့အတွက် ICC အဖွဲ့ဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလွှတ်တော်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့နယ်သာလန်နိုင်ငံဒဟိတ်မြို့မှာပြုလုပ်တဲ့ Rome Statute ခေါ်တဲ့ ICC ခုံရုံးကိုစတင်တဲ့သဘောတူစာချုပ်အနှစ်20ပြည့်တဲ့အထိမ်းအခမ်းအနားကိုတက်ရောက်လာချိန်မှာသူကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ငံအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌဒေါက်တာရှရင်ရှာမင်းချောက်ဒရီကအိန္ဒိယမြန်မာနိုင်ငံမှာပြည်တံကနေကင်းလွတ်ခွင့်ရှိနေတဲ့အစဉ်လာကြောင့်တေကျေပျက်စီးထိခိုက်မှုတွေရှိနေတာကိုကဘာကြီးအနေနဲ့မျက်မြင်သက်သက်အဖြစ်ထပ်မံမြင်တွေ့ခဲ့ရကြောင်းအခမ်းအနားမှာအခုလိုပြောသွားပါတယ်
Since August 25, 2017, more than 1 million Rohingyas, majority of whom are women and children,
have been displaced. အမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်တို့ဟာကျမတို့နိုင်ငံပိုင်နဲ့ထဲကိုဝင်ရောက်လာခဲ့ကြပါတယ်လူမျိုးတုံးသက်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ကဒါဟာရက်ဆက်လာတဲ့ရာဇဝတ်မှုတွေလို့ပြောခဲ့သလိုကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးကလည်းဒါဟာဖက်ဆာအုပ်တွေမှာထောက်ပြတဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ပြောခဲ့ပါတယ
်ဒါကြောင့်မြန်မာလုံခြုံရေးတပ်တွေဘက်ကအင်အားသုံးနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းကျူးလွန်ခဲ့တဲ့ရာဇဝတ်မှုဆွဆဲချက်တွေအတွက်ICC အနေနဲ့တရားစီရင်အရေးယူဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းကြောင်းဒေါက်တာရှရင်းကအခုလိုပြောပါတယ
် We are encouraged at the initiative of the prosecution seeking ruling on the application of jurisdiction on Myanmar
ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအတင်းအဓမ္မမောင်းထုတ်ခဲ့တဲ့နိုင်ငံတကာပြည်မှုခုံရုံး ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့မြန်မာနိုင်ငံပေါ်အရေးယူနိုင်ဖို့ ICC ရဲ့ရှေ့နေချုပ်ကတရားစီရင်ပိုင်ခွင့်ရဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့ကျမတို့ကအားတင်မိပါတယ်Rome Statute သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်ဟာ ICC တရားရုံးရဲ့တောင်းခံချက်ကိုအပြည့်သဘောဆောင်တုံ့ပြန်ခဲ့ပြီးဒီပခတ်နဲ့ပတ်သက်လို့အကြောင်းအရာတွေကိုပနမတရားရုံးအမှတ်တထံကိုအကြောင်းပြန်စာပေးပို့ထားပြီးလည်းဖြစ်ပါလေ
။ဒါအပြင်ပြည်တံကင်းလွတ်ခွင့်အစဉ်အလာအဆုံးသတ်စေဖို့နဲ့အပြင်းထန်ဆုံးလူသားဒုအပေါ်ရက်ဆက်တဲ့ရာဇဝတ်ကျူးလွန်သူတွေကိုခုံရုံးတင်အပြစ်ပေးနိုင်ရေးဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကအခုလိုပြောပါတယ
်။ Bangladesh looks forward to working together with all towards achieving that goal which is to put
ကျူးလွန်သူတွေကိုကင်းလွတ်ခွင့်ပြုနေတာကိုအဆုံးသတ်ရေးနဲ့ကမ္ဘာပေါ်မှာအရေးဆက်ဆုံးပြစ်မှုတွေကိုကျူးလွန်ကြသူတွေကိုတရားဥပဒေရရယူနိုင်ရေးဥတီချက်ပေါင်းမြောက်ဖို့ဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်။ငြိမ်းချမ်းပြီးလုံခြုံတဲ့ကမ္ဘာကြီးတည်ထောင်နိုင်ရေးအတွက်အားလုံးဟာလက်တွဲဆောင်ရွက်သွားကြရမှာဖြစ်ပါတယ
်။1982ခုနှစ်ကဖြစ်ပွားခဲ့တဲ့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲအတွင်းစစ်ရာဇဝတ်မှုကျူးလွန်သူတွေလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုလူမျိုးတုံးတပ်ဖြတ်မှုစတာတွေအတွက် ICC ခုံရုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကိုလည်းဒေါက်တာရှရင်းကအခမ်းအနားမှာပြောသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလုံလုံခြုံခြုံနဲ့အခိုင်အမာနေရပြန်ရေးအတွက်တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့စင်ဆက်မပြတ်ထိရောက်တဲ့အခန်းကဏ္ဍလိုအပ်နေပြီးဘင်္ဂလားဒေ့ရှ်ဘက်ကအတက်နိုင်ဆုံးကူညီဆောင်ရွက်နေကြောင်းလဲဒေါက်တာရှရင်းရှာမင်းချောဒရီကဆိုပါတယ
် The government of Bangladesh with the support of international community has extended massive humanitarian assistance
ဘင်္ဂလားဒေ့ရှ်အစိုးရကဒီရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအများကြီးပေးခဲ့ပါတယ်အတင်းအဓမ္မနှင်ထုတ်ချင်းခံခဲ့ရတဲ့ရူဝင်ကြဒုက္ခသည်တွေကိုလေနိုင်ငံတကာဥပဒေနဲ့အညီကျမတို့အစိုးရကသူတို့သဘောလျောက်ဘေးကင်းလုံခြုံစွာနဲ့တိခါရှိရှိဌာနေပြန်နိုင်ရေးအတွက်ကြိုးပမ်းအားထုတ်ပေးနေပါလေ
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီအတင်းအဓမ္မမောက်ထုတ်ခဲ့မှုဆိုတဲ့ဆွဆွဲချက်တွေအတွက် ICC အနေနဲ့နီလန်းရှာဖွေဆုံးဖြတ်အရေးယူဖို့ ICC ရှေ့နေချုပ်ဖာတိုဘန်ဆူရာက ဧပြီလက ICC တရားသူကြီးရုံးကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတုံ့ပြန်ဖို့ ICC တရားသူကြီးရုံးကအကြောင်းကြားခဲ့ရမှာဇွန်လ17ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကသူတို့ရဲ့အစီရင်ခံစာကိုလျှို့ဝှက်စွာတင်သွင်းခဲ့ပါတယ်။မြန်မာအစိုးရရဲ့သဘောထားကိုတော့ဇူလိုင်လ28ရက်နေ့နောက်ဆုံးထားတုံ့ပြန်ဖို့ ICC တရားသူကြီးရုံးရဲ့အကြောင်းကြားချက်ကို ICC အဖွဲ့ဝင်မဟုတ်တဲ့အတွက်မြန်မာအပေါ်တရားစီရင်ပိုင်ခွင့်မရှိကြောင်းနဲ့ပြန်ကြားဖို့လည်းမလိုကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးက VOE ကိုပြောပါတယ
်။မယင်ကျင်းနဲ့ပြောပြတော့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုနှုတ်ကိုမြန်မာအစိုးရဘက်ကတော့အတိမတ်ပြုခြင်းမရှိဘူးဆိုတာကိုအတည်ပြုလိုပါတယ်ခင်ဗျာ။တော်ရစီမြတ်ခင်ဗျာထိုင်းနိုင်ငံမဲဆယ်မျိုးကလှိုင်ကူထဲမှာတရင်နှစ်ပတ်ကျော်ပိတ်မိနေခဲ့ပြီးတဲ့နောက်လွတ်မြောက်လာတဲ့လူငယ်လေးတွေကသူတို့လူငယ်လေးတွေနဲ့သူတို့ရဲ့ဘောလုံးနီးပြားတွေကသူတို့ရဲ့အတွေ့အကြုံတွေကိုကိုယ်တိုင်ပြန်ပြီးတော့ပြောပြခဲ့ကြပါတယ်လှိုင်ကူထဲကနေသူတို့ကိုကယ်ဆယ်ပြီးတဲ့နောက်တရင်တစ်ပတ်နီးပါးဆေးရုံမှာဆောင်းလျှောက်မှုခံယူခဲ့ပြီးစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကြမ်းမာမှုရှိတယ်လို့ဆရာဝန်တွေရဲ့အတည်ပြုချက်ရပြီးတော့ဗိုလ်ထုနေမှာအိမ်ပြန်ခွင့်ရခဲ့ကြတာပါအကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိခဲ့တဲ့တောဝက်လူငယ်ဘောလုံးအတင်းသား12ဦးနဲ့သူတို့ရဲ့ဘောလုံးနှိပြတို့အိမ်မပြန်ခင်လောက်တဲ့သတင်းစာရှင်းလင်းပွဲမှာတဦးချင်းစပြီးတော့မိတ်ဆက်ကြပါတယ်။ကလေးတဦးကတော့သူကတောဝက်ဘောလုံးအတင်းရဲ့ရှေ့တန်းကစားသမားဆိုပြီးမိတ်ဆက်ခဲ့ပါတယ်
။ Dek Chai Chenin Weibo Lulang Shilen Chitan Khap
ကျွန်တော်က Chenin Weibo Lulang ပါကျွန်တော်ကိုထုံးလို့လည်းခေါ်ကြပါတယ်။ကျွန်တော်ကရှေ့တန်းကစားသမားပါ
မီးပြားဆရာအက်ကပိုးချန်တဝန်ကတော့သူတို့စပြီးပိတ်မိသွားတဲ့အခြေအနေနဲ့လွတ်မြောက်ရေးစူးစမ်းခဲ့ကြကြောင်းပြောပါတယ်။သူတို့ရဲ့တောဝက်ဘောလုံးအသင်းကစနေနေ့တိုင်းဘောလုံးလေ့ကျင့်ပြီးအဖွဲ့လိုက်တစ်ခုခုလုပ်ကြလိရှိပြီးအဲ့ဒီနေ့ကတော့တခါမှမရောက်ဘူးသေးလို့ထက်လွန်လိုင်ကူကိုတွားခဲ့ကြတာလို့ပြောပါတယ်။သူတို့ပျောက်ဆုံးခဲ့ချိန်ကသတင်းတွေမှာဖော်ပြထားတာမှာတော့သူတို့ကမွေးနေ့ပွဲတွားလုပ်ကြတာလို့ပြောတာပါ။ဒါပေမဲ့နီးပြအက်ကတော့မွေးနေပွဲသွားလို့တာမဟုတ်ပါဘူးတဲ့သူတို့အဖွဲ့ကဇွန်လ23ရက်နေ့မှာလှိုင်ကူတဲကိုဝင်သွားခဲ့ပြီးညနေပိုင်းပြန်လဲထွက်လာရောရေတွေနဲ့အလားလန်းကပိတ်နေလို့ပြန်ထွက်လို့မရတော့ပဲဖြစ်ခဲ့ကြတာပါဒါနဲ့ပဲလှိုင်ကူတဲကိုပြန်ဝင်လာကြပြီးလှိုင်ကူထဲမှာရေတွေကတက်လာတယ်လို့သူကပြောပါတယ်ကလေးတွေကိုမကြောက်ကြဘူးမနေ့ပြန်ရေးကြသွားမယ်ဆိုပြီးတော့သူကပြောခဲ့တဲ့အကြောင်းလဲနီးပြအက်ကပြောဆိုခဲ့ပါတယ်ပိတ်မိနေခြင်းအတွင်းစားစရာမရှိတော့ဘဲရေတောက်ပြီးအသက်ဆက်ခဲ့ကြရာကြောင်းဗိုက်စာလွန်းနေတာကိုခဏရေးရှိရေးစားစရာအကြောင်းကိုမစင်စားဘဲနေခဲ့ကြရတယ်လို့လည်းပြောချပါတယ်ပြည်တင်ရင်ငုတ်သမားနှစ်ဦးတို့သူတို့ကိုစပြီးတွေ့ချိန်မှာစကားပြန်လုပ်ပြီးပြောခဲ့တဲ့အဒူဆမန်းကအခုလိုပြန်ပြောပြပါတယ
်ก็เหตุการณ์เกิดขึ้นช่วงตอนเย็นครับ
အဲ့ဒီညနေပိုင်းမှာကျွန်တော်တို့ကြောက်တုံးတွေကိုတူးနေကြတာပါအဲ့ဒီအချိန်မှာအတန်တွေကြားရပါတယ်နီးပြအက်ကကျွန်တော်တို့အားလုံးအတန်တိတ်ကြဖို့ပြောပါတယ်ဒါကြောင့်ကျွန်တော်တို့ငြိမ်ပြီးနားဆွင့်နေကြတာပါအဲ့ဒီမှာတကယ်လူတွေလည်းတွေ့ရရောအံ့ဩလွန်းလို့
လှိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ကြာပိတ်မိနေခဲ့ပြီးတဲ့နောက်သူတို့73ဦးစလုံးကိုတုံးရက်ကြာကဲထုတ်ခဲ့ကြရတာပါကဲထုတ်တဲ့လုပ်ငန်းစဉ်အတွင်းထိုင်းရေတပ်ဘိုးတဦးတည်ဆုံးခဲ့ရပါတယ်ပုဒ်ထူးနေ့သတင်းစာရှင်းလင်းပွဲမှာတော့လွတ်မြောက်လာသူတွေစိတ်ထိခိုက်စေမဲ့မိကုနေမဖြစ်ရအောင်အရင်စီစစ်ပြီးမှခွင့်ပြုခဲ့ပါတယ်။အခုပြန်လဲလွတ်မြောက်လာကြသူတွေထဲမှာဘောလုံးနီးပြနဲ့ကလေး၃ဦးတို့ကတော့မြန်မာနွယ်ပွားတွေဖြစ်ပါတယ်။လောလောဆယ်မှာတော့နိုင်ငံမဲ့တွေဖြစ်ကြပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ်။ VOA American အတန်ကကြာတာပရင်းနေမတဲ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ VOA ကိုအီးမေးလ်ကနေဝေဖန်အကြံပြုလို့ရဲဆိုရင် VOA ရဲ့အီးမေးလ်လိပ်စာကbamis@voanews.com ဖြစ်ပါရခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။သောတာရှင်တို့နားဆင်နေကြတာတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသပတေးနေ့မိနစ်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေတဲ့အတန်လိုင်းနေပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို Facebook စာမျက်နှာရော VOE ရဲ့ website ဖြစ်တဲ့ bamis@voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြမအရေးသုံးသပ်ချက်စတဲ့ကဏ္ဍတွေနဲ့အတူ
တစ်ဖက်သားပေါ်မှာအသိဆောင်မဖြစ်ရလေအောင်ယဉ်ကျေးမှုဆိုတဲ့ပေါင်လေးကနေတယောက်ပေါ်တယောက်ဆောင်းလျှောက်တတ်အောင်ကျင်နာတတ်အောင်ဖိမတတ်အောင်နားလည်တတ
်ဒါကတော့သူယုံကြည်ရာအပတ်စဉ်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဥကြော်စားတာနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဒေါင်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးချင်းကကူးကွယ်မှုဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာ David Steinberg ရေးသားထားတဲ့ဆောင်းပါးကိုဖတ်ရပါတယ်ဒီမိုကရေစီမိစုတတောင်ဖြစ်ကဘာကလက်ခံထားကြတဲ့ဒေါန်ဆန်းစုကြည်ရဲ့နိုင်ငံတကာပုံရိပ်စက်တိုက်ယိုယွင်းလာတာအနောက်ကဘာချမ်းမှာတွေ့နေရတယ်လို့စာရေးပါတယ်။သူ့ဘော်ချီကျူဂုံပြူမှုတွေကိုယုံသိမ့်ပြီးနိုဘယ်ညီညာရေးဆုတောင်းယုံသိမ့်ဖို့မီဒီယာတချို့ကမညာမတာဆော်ဩနေကြတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ကလည်းသူဟာဒီမိုကရေစီမိစုတတောင်မဖြစ်လို့ဘူးမြန်မာနိုင်ငံရေးသမားတယောက်သာဖြစ်တယ်လို့ဆိုထားပါတယ်။တကယ်တော့သူကနှစ်ခုစလုံးပါပဲတဲ့။သို့တော်လည်းပြည်တွင်းဘေးကျနံကျနိုင်ငံရေးအခြေအနေရဲ့ဖိအားကြောင့်နိုင်ငံတကာမှာရရှိထားခဲ့တဲ့အစီအလာဆုံဆုံလေးလို့သွားခဲ့ပြီလို့ဆိုပါရယ်။တစ်ဖက်မှာသူ့ရဲ့နိုင်ငံရေးဥဆောင်မှုနဲ့လောက်ရတွေဟာလည်းစစ်တပ်ရဲ့ထိန်ချုပ်မှုကြောင့်အကြီးအကျယ်အကန့်အသတ်ရှိနေတာတွေ့ရတယ်လို့ဆိုပါရယ်။နိုင်ငံတကာမုန်တီးမှုရဲ့အခြေခံကတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်ပြုမှုလုဆောင်ချက်တွေကြောင့်ဖြစ်ပါရယ်။မြန်မာအစိုးရကတော့ဒီလူတွေကိုရိုဟင်ဂျာလို့ခေါ်ဖို့ညှဉ်းဆန်ပြီးဘင်္ဂလီလို့ပဲသုံးပါရယ်တဲ့။ရှုပ်ထွေးတဲ့ရိုဟင်ဂျာပြဿနာမှာအမှတ်မှားနေတာတွေရောအချက်အလက်အစစ်အမှန်တွေပါရောထွေးနေပါရယ်။စစ်မှန်တဲ့အချက်တစ်ခုကတော့သူတို့ဟာနိုင်ငံမဲ့ဖြစ်ပြီးအာရှမှာအခွင့်အရေးဆုံးရှုံးမှုနဲ့ချင်းချောင်းမှုအခံရဆုံးလူတွေဖြစ်နေတာပဲလို့ဆိုပါတယ်။သူတို့ကိုမြန်မာဘက်ကပုတ်ခတ်သလိုဘင်္ဂလားဒေ့ရှ်ကလည်းလက်မခံချင်ပါဘူးဗျ။ဒေါန်ဆန်းစုကြည်ဟာစိတ်မွေ့ပြီးဆက်ညီမဲ့သဘောဆောင်တဲ့စစ်တပ်နဲ့ဆက်ဆံရေးကတစ်ဖက်မြန်မာလူ့အဖွဲ့အစည်းအတွက်လိုအပ်တယ်လို့ထင်တာတွေကတစ်ဖက်ညှိယူဖို့ကြိုးပမ်းနေရမှာ။စိတ်တင်းလိုက်ရင်လည်းစေအုပ်ချုပ်ရေးလက်ပြန်ရောက်သွားနိုင်တယ်ကိုစိုးရိမ်နေပုံရပါတယ်တဲ့။သူဟာနိုင်ငံသားတန်တပန်တွေကိုပြောတဲ့နေရာမှာလည်းပြဿနာကိုရှော့ပြောပြီး lecture ပေးတဲ့သဘောဖြစ်နေတယ်လို့ဆိုပါတယ်။စီးပွားရေးအဂတိလိုက်စားမှုအုပ်ချုပ်ရေးမကျွမ်းကျင်မှုလူမျိုးရေးအာဃာတမီဒီယာထိန်းချုပ်မှုအရက်ဖက်လူအဖွဲ့အစည်းနဲ့ကင်းကွာလာမှုနိုင်ငံသားစင်ကျင်ရေးအမျိုးသားရေးစိတ်ဓာတ်ကြီးထွားလာမှုစတဲ့ပြဿနာတွေရှိနေတဲ့အတွက်ဒါတွေဟာအချိန်တိုအတွင်းမှာပြည်လည်မှုရနိုင်မှာမဟုတ်ပါဘူးလို့ဆိုပါတယ်။မြန်မာပြည်သူတချို့ကတော့ဒေါအောင်ဆန်းစုကြည်ကိုသာသူတို့ရဲ့မျော်လင့်ချက်အဖြစ်ဆွဲမြဲယုံကြည်ကြဆဲလို့ရေးသားထားပါခင်ဗျာ
။တရုတ်မြန်မာစီးပွားရေးဇင်းညာကအခက်အခဲတွေကိုကြောပြတ်နိုင်မှာလားဆိုပြီးတော့ပန်ဒီယန်ရေးသားထားတဲ့ဆောင်းပါးကို The Global Times မှာဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာပိုးလမ်းမတဲ့စီမံကိန်းအတွက်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့တရုတ်မြန်မာစီးပွားရေးဇင်းညာတိဆောက်ရေးအတွက်နားလည်မှုစာချုပ်လာတဲ့ရက်ကိုတရုတ်နဲ့မြန်မာတို့မကြခင်မှာလက်မှတ်ရေးထိုးကြဖို့ရှိပါတယ်။နားလည်မှုစာချုပ်လာပါအချက်15ချက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာသဘောတူညီခဲ့တာပါ။ဒီဇင်းညာဟာဒေသတွင်းစီးပွားရေးကိုမြှင့်တင်ပေးဖို့အတွက်ရည်ရွယ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်နဲ့မြန်မာနိုင်ငံအတွင်းကစီးပွားရေးအချက်အချာကြားတဲ့မန္တလေး၊ရန်ကုန်မြို့တို့ကြောက်ဖြူထူးစီးပွားရေးဇုန်စတာတွေကိုဆက်သွယ်ထားတာဖြစ်ပါတယ်။ဒီဇင်းညာစီမံကိန်းဖွင့်လှစ်လိုက်ပြီးဆိုရင်တရုတ်ရဲ့ဝန်ဆောင်မှုနဲ့ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံတောင်ပိုင်းနဲ့နောက်ဖက်ချမ်းဒေသတွေအထိရောက်ရှိသွားရုံမကမြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအထိလည်းဆက်လက်စီးမျိုးရောက်ရှိသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့အရှေ့တောင်အာရှတောင်အာရှဒေသတွေအတွင်းကုန်သွယ်ရေးမှာမြန်မာနိုင်ငံဟာအရေးပါတဲ့ဗဟိုအချက်အချာအရလည်းဖြစ်လာမှာဖြစ်တယ်လို့ရေးသားထားပါတယ်။ဘယ်လိုပဲဖြစ်ပါစေမြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ပြည်ပခပြဿနာနဲ့လူတစိမ်းကိုလက်မခံတတ်ကြတဲ့မြန်မာလူမျိုးတွေရဲ့ဒလိစရိုက်ကဒီဈေးညံစီမံကိန်းကိုအဟန့်တားဖြစ်လာနိုင်တယ်ဆိုပြီးတော့ပညာရှင်တချို့ကစိတ်ပူပန်ကြပါတယ်။ဒီဈေးညံစီမံကိန်းမှာအခက်အခဲတွေကြုံတွေ့ရမှာကတော့အသေးချပါပဲ။ဒါပေမဲ့အစိုးရနှစ်စလုံးကဒီပြဿနာကိုလျော့ပါးသွားအောင်လုပ်နိုင်ပါလိမ့်မယ်လို့ယုံကြည်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။ ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောင်းထုတ်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ကိုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT sight ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းသပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပါရမယ်။27ရာစုပင်လုံတတိယအစည်းအဝေးဟာဘာမှမထူးခြားဘူးလို့လူများပြားကဝေဖန်ပြောဆိုနေကြပေမဲ့အပြုသဘောအလားအလာတချို့ကိုတွေ့ရတယ်လို့ရှိမြင်သူတွေလည်းရှိပါတယ်။အသေးစိတ်ကိုတိုင်းရင်းသားပြဿနာညဉ့်ညံရေးဖြစ်စဉ်တွေကိုတောက်လျှောက်လေ့လာစောင့်ကြည့်နေတဲ့ VOA ရဲ့ဝါရင်သတင်းတော့ဦးမိုးစောနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ။
ဆက်တဲ့ရာစုပင်လုံးတရအစီဝေးနဲ့ပတ်သက်ပြီးတော့လူတော်တော်များများကဘဝင်မကြကြဘူးဗျဒီအစီဝေးဟာအပေါ်ယံပဲရှိပြီးအနှစ်သာရအဖြစ်ဘာမှမရှိဘူးနေညာရေးကိစ္စလူမျိုးရေးကိစ္စတွေကိုမဆွေးနွေးကြဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုမှုသောပထမဆုံးပဲလို့သုံးသပ်လိုပါတယ်ဖြန့်ချုံပြီးတော့မှန်သလားရသလိုသုံးသပ်တာ
စီဝေးမစခင်ကတော်တော်များများလည်းသုံးသပ်ကြတယ်ပေါ့လေတနည်းကိုနှစ်ကျင်ကျင်းပဖို့လို့ပြောထားတဲ့အနေမှာတနည်းကြတဲ့အချိန်ကြီးမကျင်းပနိုင်ရဘူးဒီလိုမျိုးချင်းနေပေါ်ရရဆိုင်နဲ့ကြာလို့ရှိရင်တခြားမလို့လားတဲ့ပြဿနာတွေဖြစ်လာနိုင်တယ်ဆိုတဲ့အနေအထားနဲ့ဒီစွန့်စွန့်ပွဲတွေဆက်လက်ရှင်ဆောင်ရေးတွေပြန်ဆကြရတယ်ပေါ့လေပြန်ဆကြရတယ်ဆိုတော့ဒီစွန့်စွန့်ပွဲကတော့အဓိကအရေးကြီးတဲ့ကျွန်တော်နိုင်ငံရေးကဏ္ဍကအဓိကအချက်တွေဖြစ်တဲ့ဒီခွဲမထွက်ရေးတို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရေးတို့မထည့်သွင်းနိုင်ဘူးဒီလုံခြုံရေးကဏ္ဍမှာဆိုရင်တက်တက်ပြန်လဲပေါင်းစည်းရေးကိစ္စတွေကိုမထည့်သွင်းနိုင်ရဘူးပေါ့အဲ့ဒီပုံမှာတော့တော်တော်များများတော့ခုနပြောလိုမျိုးပေါ့လေဒါအားများတဲ့ဟာတွေရှိတယ်ဒါပေမဲ့အားလုံးကတော့ဒီဟာရေရှည်ဆက်သွားနိုင်ဖို့ဒီငင်းချမ်းရေးဆွေးနွေးပွဲကြီးလုပ်ငန်းရှင်ကြီးရပ်ဆိုင်မသွားဘူးဆက်လက်ပုံမှာတည်ဆောင်သွားနိုင်ဖို့ဆိုတဲ့ကြီးရဲ့ချက်နဲ့စတင်ကြတဲ့အနေအထားမျိုးကိုတွေ့ရပါလေဗျ
ဟုတ်ကဲ့အဲ့ဒီတော့သူတို့မျှော်လင့်သလိုပဲဒီဆွေးနွေးပွဲဟာအနှစ်သာရရှိတာမဆုံးဖြတ်နိုင်ပေမဲ့အစဉ်အဆက်မပြတ်လုံနိုင်သွားဖို့အတွက်လမ်းဖြစ်နေတဲ့သဘောအဲ့ဒီရွေချက်ကအောင်မြင်သားခင်ဗျာနောက်ဆက်ပြီးတော့ဖြစ်လာမယ်လားလားရှိသေးတယ်ဗျာ
အားလုံးချုံချုံကြည့်ရရင်တော့ဒီအခုတတိယပင်လုံးမှာအများမျှော်လင့်ထားတဲ့သဘောတူညီချက်တွေအရေးကြီးတဲ့ချက်တွေနေရာဥဆိုပြန်လို့နောက်ဒီဝေးတစ်ခုကိုဆက်လက်ပြန်လည်နိုင်ဖို့အတွက်ဖြစ်လာခဲ့တဲ့အစီအဝေး တခုလိုပြောလို့ရတယ်။နောက်ဒီအစည်းအဝေးမှာပဲကျွန်တော်တို့ခုနပြောလိုမျိုးပေါ့လေပြန်လည်တွေ့ဆုံညီနိုင်နိုင်တဲ့အနေအထားတွေပေါ်မှာကြည့်မယ်ဆိုလို့ရှိရင်နောက်အစည်းအဝေးဒီမှာပိုကောင်းအောင်လုပ်မဲ့နေရာတည်တည်ကိုလည်းဒီထပ်မံရရှိရဆောင်မျိုးကြားပြီးရပါလေဗျ။နောက်တစ်ခုကစူနေပွဲပြီးမှဒီနိုင်ငံတော်အတိုင်းအတာပုံပေါ်တော့ဆန်းစုကြည်ပြောဆိုသွားတဲ့မင်းကွန်းရဆိုလို့ရှိရင်ဒီ NCN ဖြစ်ပေါ်လာပေါ်မှာဒီထိုင်းလုပ်ငန်းရှင်လုပ်နေတဲ့အခြေအနေတွေလုပ်နေတဲ့ပုံစံတွေအားလုံးကိုပြန်လည်တုံ့တက်ပြီးတော့မှလိုအပ်လို့ရှိရင်ဒီရည်ကိုဒါပြင်ဆင်ဆောင်ရွက်ကြဖို့ဆိုပြီးဟာမျိုးတွေကိုလည်းပြောဆိုရတယ်ရှိပါတယ်။နောက်ပြီးတော့မှဒီငင်းချိုင်းလုပ်ငန်းစဉ်တွေအတွက်ကိုနေပြည်တော်တရားချမှတ်ပြီးဆောင်ရွက်ကြဖို့ဆိုတာလိုလည်းထည့်သွင်းပြောဆိုရတယ်ရှိတယ်။နောက်တစ်ချက်ကဆိုလို့ရှိရင်ဒီတရားဝင်ဆွေးနွေးပွဲကြီးတွေမှာဆွေးနွေးပြီးတော့မှသဘောတူညီချက်ရယူတာတဲ့သဘောတူညီချက်မရခင်အချိန်မှာအလို့သဘောများများတွေ့ဆုံဆွေးနွေးပြီးတော့မှအခြေအနေညှိနှိုင်းကြဖို့ဆိုတဲ့ဟာတွေဆွေးနွေးနိုင်ခဲ့ကြတယ်ပေါ့ဒီချက်ကတော့ခေါင်းဆောင်ပိုင်းကြီးဆုံးဖြတ်ပေးနိုင်တဲ့လူတွေကြားထဲမှာများများတွေ့ဆုံဆွေးနွေးပြီးတော့မှညှိနှိုင်းကြဖို့ဆိုတဲ့အချက်တွေကိုလည်းဒီလိုဒီ sideline meeting တွေပြောမှကျွန်တော်တို့ဒီ data series တွေပြောမှအဲ့ဒီဟာမျိုးတွေမှာတော်တော်များများကဆွေးနွေးဆုံးဖြတ်နိုင်တယ်ဆိုတဲ့အမျိုးကိုကျွန်တော်သိရပါတယ်ဗျ
။ Okay နောက်တစ်ခုကျွန်တော်မေးချင်တာဒီမှာဆူရပြောခွင့်ရပုဂ္ဂိုလ်ရောညီညာရေးမပါဝင်တဲ့တိုင်းဒါကောင်းဆောင်တို့ကတော့ပြောကြတယ်ဒီအစည်းအဝေးကိုသူတို့အခြေခံအဖြစ်သုံးသပ်ကြတာကပြဿနာတွေကိုသူတို့ဖော်ထုတ်နိုင်တယ်ပြဿနာရှိရဲဆိုတာကိုသူတို့လက်ခံကြတယ်ဒါဟာဆက်လက်ညှိနှိုင်းသွားမယ်ပထမအဆင့်ဖြစ်တယ်အောင်မြင်တဲ့အဆင့်လို့သူတို့ပြောတာကိုကြားရပါတယ်ဆိုတော့သူတို့မြင်တဲ့အဓိကပြဿနာကဘာလဲလူတွေမြင်နေတဲ့ညီငယ်ရင်းမှဖြစ်နေတဲ့အဓိကပြဿနာကစစ်တပ်ကဩဇာလွှမ်းမိုးနေတယ်ဖွဲ့စည်းပုံကိုမပြင်းနိုင်ဘူးဆိုတာကအဓိကထောက်ပြနေကြတယ်ဆိုတော့အဲ့ညဉ့်ညဉ့်ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေကနာပြောတဲ့ပြဿနာကိုသူတို့ဆက်ပြီးတွေ့ရှိနိုင်ခဲ့တယ်အဲ့ပြဿနာကိုသူတို့ဆက်လက်ဆွေးနွေးဖို့သဘောတူဆိုတော့အဲ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြောတာလား
အဲ့ဒီဟာကိုကျွန်တော်ဒီအများနဲ့တွေ့ရဆင်းနေပြီးတော့နားလည်ရတဲ့အချက်ကဆိုတော့အဓိကကတော့ဒီပြည်တော်စုကခွဲမထွက်ရေးဆိုတဲ့မူနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ဆိုတဲ့အခြေခံအချက်တွေပေါ့ဒီနိုင်ငံရေးခန္ဓာထဲမှာအဓိကအဲ့ဒီဟာဒီပုံမှာသွားမှုတည်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျဒီတက်မော်ဘက်ကထုတ်ပြန်ထားရမှာဆိုရင်ဒီဒုတာဝန်ကြီးသုံးပါတော့ဆိုတဲ့ကိစ္စတွေမှာဆိုလို့ရှိရင်ပြည်တော်စုမပြေကွဲရေးဆိုရဟာမျိုးတွေထည့်သွင်းထားတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းပါတွေကတော့ကျွန်တော်ဒီကိုပိုင်းပြထန်းခွင့်ဆိုတဲ့အချက်ကိုပြန်တော့ပြောတာလေပြန်လုံးမှာထားခဲ့တဲ့အချက်ပေါ့အဓိကကတော့သူတို့ဓာတ်လူညီညာရေးဒီဒီရရှိဖို့သူတို့ပေါ်မှာဖိနှိပ်သွားမှုတွေမခံရဖို့ဆိုလို့ရှိရင်ဒီပြည်အောင်စုထဲမှာနေမယ်သူတို့ပေါ်မှာဖိနှိပ်လာတယ်ဆိုရင်ခွဲထုတ်ခွင့်ရှိရမယ်ဆိုတဲ့ပုံစံမျိုးပေါ့လေသူတို့ရဲ့စိုးရင်ချက်တွေနဲ့ဒီဟာကိုတောင်းဆိုနေတဲ့အနေအထားရှိပါတယ်ဗျအခုဒီကညှိနှိုင်းလို့ခက်ခဲနေတဲ့အနေအထားလေအဲ့ဒီအပေါ်ဒီမှာအခြေခံတယ်လို့ကျွန်တော်မြင်လို့ရပါတယ်ဒီနိုင်ငံရေးရသဘောတူညီချက်မရတဲ့ဒီလိုမျိုးပေါ့လေညီတိုင်းတို့မရတဲ့အချိန်မှာကျွန်တော်ဒီလုံခြုံရေးကဏ္ဍတွေမှာဒီတက်တွေဖြတ်သိမ်းရေးလက်နက်တွေဖြုတ်သိမ်းရေးတို့တက်တွေပြန်လဲပေါင်းစည်းတို့ဆိုတော့တိကျတွေရတယ်ဘယ်လိုမှဆွေးဆက်သွားလို့မရနိုင်တဲ့အနေအထားမျိုးတွေလို့ပြောဆလို့ရပါတယ်ဗျာအဲ့ဒါတော့
ဟုတ်ကဲ့နောက်ထူးခြားမှုတစ်ခုတွေးမိတာအကွေကြီးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ထိုင်ကဝါးခေါင်းဆောင်ကိုသူကိုယ်တိုင်အင်္ဂါလောက်လာတဲ့စစာတွေသွားကြည့်တာတော်တော်လေးပုဂ္ဂိုလ်ကြီးအရာရင်းနှီးမှုကိုတွေ့ရပါတယ်ဒီဟာလဲထူးခြားချက်တည်းလို့ဆိုနိုင်တယ်ဆိုတော့အဲ့မြောက်ပိုင်းအဖွဲ့တွေကသူတို့လူကျင်တာတွေဘာရသွားလဲဒီအစီအွေကဘိုးကျွတ်ကွမ်မော်ကတော့ပြောရတာဆက်လက်ပြီးတော့တွေးထိုင်မဲ့လမ်းစားတွေရအောင်လို့လာတာပါဘာညာပြောတာတွေ့ရပါတယ်ဆိုတော့လက်တွေ့မှာသူတို့ဘာတွေရသွားလဲဗျဒီက
ညပိုင်းဖွဲ့ဒီမဲ့တွေ့ဆုံဆွေးနွေးပွဲတွေပြီးတဲ့အချိန်မှာကျွန်တော်ကြားသိရတဲ့သဘောထားတွေရဆိုလို့ရှိရင်ဒီညပိုင်းဖွဲ့တွေကအရင်တော့ဆိုလို့ရှိရင်ဒီ NCA ပြင်ပအနေနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဟာမျိုးကိုသူကတောင်းဆိုခဲ့တယ်ဒီတစ်ချိန်မှာတော့သူကဒီ NCA ပြင်ပဆိုတဲ့အမျိုးမပြောတော့တဲနဲ့အားလုံးပါဝင်ရေးမှုရပေါ့လေကျွန်တော်တို့အရင်တော့ဒီတက်မော်ဘက်ကလက်ခံမထားတဲ့ဒီပလောင်တို့ကိုကန်တို့ AE ရခိုင်တပ်ဖွဲ့တို့ကိုဒီ NCA ထဲမှာပါဝင်ဖို့အတွက်ကိုတိုက်တွန်းပါတယ်ဆိုတဲ့ဟာဒီဘဘကအတန်ထွက်လာတယ်ပေါ့လေထွက်လာတယ်ဆိုတော့အဲ့ဒီနေရာမှာသူတို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ဒီကျွန်တော်တို့ဝါတို့ SSPP တို့ KIO တို့မိုင်းလာဖွဲ့တို့ပြည်စုံနေချင်းမှာညီညီနိုင်ခဲ့သလိုအာပလောင်တို့ကိုကန်တို့ EE တို့ကပြည်ကြားကျွန်တော်တို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်စုံနေအချိန်မှာဆိုလို့ရှိရင်ဒီ NCA နဲ့ပတ်သက်တဲ့ကိစ္စရတီတော်တော်များများဆွေးနွေးနိုင်ခဲ့တယ်လို့ကျွန်တော်ကြားပြရပါတယ်အဲ့ဒီမှာဆိုရင်တော့အဓိကကျွန်တော်တို့NCA ပြီးတဲ့နောက်ပိုင်းမြန်မာပြည်ကလောက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီမျိုးပေါင်းနေပေါ့အဲ့ဒီကိစ္စတွေကိုဒီ NCA ကိုလက်မှတ်ရိုးချေထုတ်ထားတဲ့တိုင်းရင်းသားဗက်တီးယားရောတချို့ဟာတွေမှာဆိုလို့ရှိရင်မကြည်လင်တာရှိခဲ့တယ်ပေါ့အခုဆိုလို့ရှိရင်ကျွန်တော်နောက်ပိုင်းဖွဲ့နေဆွေးနွေးပြီးတဲ့နောက်မှာဆိုရင်ဒီတက်မော်ကာကွယ်ရေး EC ချုပ်တော်ကနေပေါ့ဒီ NCA မျိုးပေါင်းတွေပြန်လည်တုံ့တက်ဖို့ရှိတဲ့ကိစ္စတွေကိုဟိုသဘောတူနိုင်တဲ့အနေအထားမျိုးတွေဒီရရှိခဲ့တယ်ဆိုတာမျိုးကျွန်တော်သိရပါတယ်ဗ
ျ NCA လမ်းကြောင်းအတိုင်းညီညာရေးဆက်လက်ဆွေးနွေးမယ်အလားအလာဖြစ်နိုင်ရယ်ဆိုတာကောင်းတဲ့ကိစ္စပါကျိုးစုအပ်တဲ့ကိစ္စပါ တခုစဉ်းစားကြတာကပေါ့လေကာကွယ်ရေးဥစည်းယုတ်အနေနဲ့မြောက်ပိုင်းအဖွဲ့နဲ့ပို့ပြီးရင်းနှီးနှီးဆိုတဲ့ပုံစံမျိုးပြလိုက်တယ်သူတို့ကလက်ဦးမှုယူပြီးတော့ရင်းနှီးမှုကိုယူပြလိုက်တယ်လို့လည်းသုံးသပ်မှုတချို့ကတော့ကြားရပါတယ်တနည်းအားဖြင့်ဒါဟာမကြခင်လာမဲ့ရွေးကောက်ပွဲအတွက်ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီနဲ့တက်မတော်ဘက်ကအပြည့်ရဲ့အင်အားစုနဲ့ပေါ့လေပြိုင်တဲ့သဘောမှာကာကွယ်ရေးဥစည်းယုတ်အနေနဲ့လက်ဦးမှုယူခြင်းတဲ့သဘောဖြစ်တယ်လို့လည်းပဲသုံးသပ်မှုတွေရှိကြပါတယ်တကယ်တော့ဒါကံွက်ဆရာတော့မရှိဘူးပေါ့လေဘယ်သူပဲတန်းပြည့်တဲ့ကောက်အောင်လုပ်လို့ကြိုးဆိုရမှာပါသို့တော်လည်းပဲအဲ့ဒီသုံးသပ်ချက်ကတော့ဘလောက်ဖြစ်နိုင်တယ်လို့ထင်တယ်လေရ
ဟုတ်ကဲ့အဲ့ဒီအပေါ်မှာတော့ဒီအခုငင်းကြေးညီလာခံဒီကို2018ခုတည်းကမှတစ်ချိန်လုပ်မယ်2019ခုတည်းကမှနှစ်ချိန်လုပ်မယ်အခြေခံမူတွေချမှတ်မယ်ဆိုတဲ့ကိစ္စတွေပါညာပြောဆိုတဲ့အပိုင်းတွေမှာဆိုလို့ရှိရင်လည်းဒီဟာတွေက2020မတိုင်ခင်မှာနိုင်ငံရေးရွေးချယ်တင်နဲ့လုပ်နေကြတာလားဆိုတဲ့အမျိုးတွေထောက်ပြတာတွေရှိပါတယ်ကျွန်တော်တို့ဒါဒီပြီးခဲ့တဲ့2015ဒီဦးစိန်လင်းတက်တန်းနောက်ဆုံးကာလတွေမှာဆိုလို့ရှိရင်လည်းဦးစိန်ဆင်နောက်ရွေးတော်ပေါ်မှာဝင်ရင်းမှာဒီ SC လက်မှတ်ရေးချိုးဖို့ပြင်ဆင်ကြိုးစားနေဆိုတော့မှဝေဖန်ခဲ့တာမျိုးတွေလည်းရှိတယ်ပေါ့လေရှိရဆိုတော့ဒီပေါ်မှာတော့ဒါအခုချိန်ကပြောမယ်ဆိုရင်လည်းနည်းနည်းစောလုံးသေးတဲ့အနေထားဒီတုံးတက်ချက်တွေအဲ့လိုမျိုးတုံးတက်မယ်ဆိုရင်နည်းနည်းစောလုံးသေးတဲ့အနေထားတည့်ရလို့ကျွန်တော်ပြောရမှာဖြစ်ပါလေဗ
ျနောက်တစ်ခုကတရုတ်မြောက်ပိုင်းအဖွဲ့တွေလာတွေ့တယ်မြောက်ပိုင်းအဖွဲ့နဲ့ပုံမူရင်းနှီးမှုရှိသွားတာတွေ့ရတယ်ဒီတက်မတော်ကကွေဥစုချုပ်နဲ့ဆိုတဲ့နေရာမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုတရုတ်ရဲ့တွန်းအားကိုဘလောက်ပါဝင်တယ်လို့ယူဆပါလ
ေဒီမြောက်ပိုင်းဖွဲ့ဒီ27ရာစုတတိယပင်လုံးပါဝင်လာတဲ့အဓိကတွန်းအားတွေအနေနဲ့ကြည့်မယ်ဆိုရင်တော့တရုတ်ရဲ့ခန္ဓာကံကအဓိကကြရလို့မြင်ပါတယ်ဒီတရုတ်တပ်မတော်ဖြစ်တဲ့ဒီ Mr. Singhol Chang ကိုပါလို့ဆိုလို့ရှိရင်မြောက်ပိုင်းဖွဲ့ကိုခေါ်ပြီးတော့မှဖိတ်ကြားလာလို့ရှိရင်တယောက်ပုတ်ပြီးစာမျိုးတွေသူရုပ်ပြီးတော့ဆွေးနွေးရရှိတယ်ဒီလိုဗမာပြည်ထဲမှာလာတော့မှတက်တော့ကော်ဝေးဦးစီချိုးတော့ဆက်စပ်ပြီးတော့ပြည်စုံဆွေးနွေးရပိုင်းတွေလည်းရှိပါတယ်ရှိတော့အဲ့ဒီအပိုင်းကြီးကဒီလူနာကမှသူတို့ပါဝင်တယောက်လာရေးဆိုတဲ့ကိစ္စတွေကလည်းအဓိကကြရတဲ့အခန်းကဏ္ဍတွေပါဝင်တယ်လို့ကျွန်တော်ပြောလို့ရတယ်။နောက်တစ်ချက်ကလည်းကျွန်တော်သိရတာဆိုရင်ရောက်ပိုင်းဖွဲ့တွေကို NCA လက်မှတ်ရေးထိုးဖို့တူပြည်နိုင်ငံဘက်ကတောက်လျှောက်တိုက်တွန်းနေတဲ့အနေအထားမျိုးတွေပြန်သိရတယ်ဆိုတော့ဒီရောက်ပိုင်းဖွဲ့တွေနဲ့တမ်ပေါ်နဲ့မြန်မာစုကနဲ့ပြင်းကြင်ရေးဆွေးနွေးကြတဲ့အခန်းကဏ္ဍတွေမှာဆိုရင်ပြည်ကတော့ကြီးမားတဲ့အခန်းကဏ္ဍတစ်ခုနဲ့ပါဝင်နေတယ်လို့လည်းပြောလို့ရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုနိုင်ငံရေးကိစ္စဟာသုံးဝင်းဆိုင်လို့ပြောရင်အကြံပြင်းရမယ်ထင်ပါတယ်တက်မတော်ရဲ့အယသအစိုးရရဲ့နောက်ပြီးတော့တိုင်းရင်းသားအင်အားစုတွေဆိုတော့တိုင်းရင်းသားအင်အားစုတွေနဲ့စစ်မြေကြီးကိုတော့နှစ်ဖက်လုံးကတာကြိုးပမ်းကြတာတွေ့ရပါတယ်ဆိုတော့တိုင်းရင်းသားအင်အားစုကိုဘေးဖက်ထုတ်ထားလိုက်ရင်တက်မတော်နဲ့အယသအစိုးရကြားမှာဟောဘယ်လောက်ထိညှိနှိုင်းမှုရှိနိုင်တယ်လဲဘယ်လောက်ထိပြည်လည်မှုရနိုင်တယ်လို့ထင်ပါလဲညှိနှိုင်းမှုရရှိရပါရဲ့လား
အခုအချိန်ကြီးကတော့တက်မတော်နဲ့အယသအစိုးရကြားမှာအဓိကညှိနှိုင်းရမယ်ဆိုတဲ့ကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအပေါ်မှာပဲအဓိကကြားမယ်လို့မြင်ပါတယ်ဗျအခုချိန်ကျတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီဒီမိုကရေစီအင်အားစုတွေလိုလားတဲ့အနေအထားကြီးမရောနိုင်သေးဘူးဆိုတော့ဒီနှစ်ဖက်ကြားမှာညှိနှိုင်းရတဲ့အနေအထားတွေကတော့တိတ်ပြီးတော့ခီးပြင်ကျတယ်လို့ပြောလို့ရနိုင်တဲ့အနေအထားတော့မရှိဘူးလို့ပဲကျွန်တော်မြင်ပါတယ်ဗျ
ဆိုတော့အဲ့လိုညှိနှိုင်းလို့ရနိုင်တဲ့အနေအထားညှိနှိုင်းနိုင်တဲ့အနေအထားမရှိသေးဘူးဆိုရင်ဒီကိစ္စကတော့ဒီတိုင်းရင်းသားနဲ့ပြုလုပ်တဲ့ညှိနှိုင်းရေးမှာဘယ်လိုရိုက်ခတ်နိုင်တယ်လဲ
အလုံးတုံးတက်ကြကြလို့ပါပဲကျွန်တော်ဒီနှစ်ပေါင်း80ပြည်ရင်းစစ်ဖြစ်လာတယ်ဒီလိုမျိုးဝေါ်ကွိုင်းမှာထိုင်ပြီးတော့ဆွေးနွေးနိုင်တဲ့အနေအထားတွေရင်တော့မရခဲ့ကြဘူးအခုဆိုလို့ရှိရင်တော့အလုံးကဒီအင်အားစုတုံးစီလုံးသဘောတိုင်းမှာထိုင်ပြီးတော့မှဘာလို့နိုင်ငံမှာတော့ဒီဟာတွေကအဓိကပြဿနာတွေဖြစ်နေတယ်ဆိုတော့ရှာဖွေကြတယ်အဲ့ဒီဟာတွေကတော့ဟုတ်တယ်ဒီပြဿနာတွေရှိနေပြီဆိုတော့လည်းဖက်သဘောတူကြတယ်အဲ့ဒီပိုင်းကနေတော့မှဒီပြဿနာတွေကိုပြည်ပြောင်းဖြေရှင်းကြမယ်ဆိုတော့မှဆွေးနွေးကြမယ်ဆွေးနွေးနေကြတယ်ဆိုရင်အနေအထားမျိုးတွေလည်းရောက်ရှိလာတဲ့အပေါ်မှာတော့အားလုံးကတော့ဒါတိုးတက်မှုတစ်ခုအနေနဲ့ပဲမြင်ပါတယ်တစ်ခက်နဲ့တစ်ခက်အလျော်တင်းလုပ်ပြီးတော့မှကြည်လျောင်းဖြေရှင်းနိုင်မယ်ဆိုရင်အားလုံးဒီလိုချက်ဒီပြည့်ဝသွားမယ်အနေအထားလည်းမြင်ရပါတယ်ခင်ဗျာ
ဒါကတော့အာမလူအာမရတတ္တိယပင်လုံးဘာသူသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဥကျော်စန်းသားရဲ့မြမအကြီးတုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့နောက်ထပ်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပါမယ်ဒီတစ်ပတ်မှာတော့ဗကြီးအမှုပညာရှင်ဖြူမုံကဘာကိုယုံကြည်သလဲဆိုတာကိုနားဆင်ကြရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ကျမအနေနဲ့စီကံဟာလူတံပုံမှုလူလာတိုင်းစီကံရှိရမယ်လို့ယုံကြည်ပါတယ်စီကံဆိုတာကလူနဲ့တိရိစ္ဆာန်ရဲ့အရေးကြီးဆုံးသောခြံနာချက်ဖြစ်ပါတယ်။လူမှာထင်သိမ့်နိုင်တဲ့စဉ်ကျင်နိုင်တဲ့ဉာဏ်ပညာအတိတရားတွေရှိတဲ့အကြောင်းလူနဲ့တိရိစ္ဆာန်မှာလူဟာအမြင့်မားဆုံးသောတရားဝါဖြစ်နေတာဖြစ်ပါတယ်။လူတွေထဲမှာရှိတဲ့ယဉ်ကျေးမှုဆိုတာစီကံပေါ်မှာ
ခြေဖြုတ်တိဆောက်ထားတာဖြစ်ပါတယ်။လူရင်ချင်းမှုလူစည်းကမ်းကလူသားဘဝရဲ့တိဆောက်ရမှာပုံပွင့်တော့တိုးတက်မြင်မာစေတာဖြစ်ပါတယ်။ဒါကြောင့်လူတွေမှာစည်းကမ်းစနစ်တကျရှိလာအောင်စာချုပ်စာရာနဲ့စည်းမျဉ်းတွေဥပဒေတွေရှိနေတာပဲဖြစ်ပါတယ်။အိမ်မှာအိမ်စည်းကမ်း၊ကျောင်းမှာကျောင်းစည်းကမ်း၊ရုံးမှာရုံးစည်းကမ်းအားလုံးဆိုင်ရာဆိုင်ရာစည်းမျဉ်းစည်းကမ်းတွေရှိကြပါတယ်။ဒီလိုစည်းမျဉ်းစည်းကမ်းတွေရှိခြင်းအပြင်လူမှုဆက်ဆံရေးကိုပိုပြီးတော့ချောမွေ့စေပါတယ်။စနစ်ကျတဲ့လက်ပတ်မှုပုံစံကိုဖြစ်ပေါ်လာစေတာဖြစ်ပါတယ်။ဒီလိုစည်းမျဉ်းစည်းကမ်းတွေဟာအချုပ်နှောင်တွေလို့တွေးကြတဲ့လူတွေလည်းရှိပါတယ်။ဒါဟာမှားယွင်းတဲ့အယူအဆတစ်ခုဖြစ်ပါတယ်။ဒါဟာယဉ်ကျေးမှုအပေါ်ဆန့်သွင်းနေတဲ့အမြင်တစ်ခုလည်းဖြစ်ပါတယ်။လူမှာထင်ချုံနိုင်တဲ့ကိုစီကံစိတ်စီကံဆိုတာရှိပါတယ်။ကိုစီကံမရှိခဲ့ဘူးဆိုရင်မိမိနဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေအပေါ်ကိုတိုင်ဝိုင်းပေါ်ကိုအနောက်ရှက်ဖြစ်စေရပါတယ်။အဲ့လိုပဲစိတ်စီကံမရှိဘူးဆိုလို့ရှိရင်လည်းကာယကံကိုစီကံမနောကံတွေကိုမထိန်ချုံနိုင်တော့ပါဘူး။အဲ့ဒီအတွက်စိတ်ပိုင်းဆိုင်ရာစီကံမဲ့မှုကြောင့်ရံလိုပြမှုတာအနိုင်ကျင်တာဆော့ကားတာသူ့ဘာပေါ်ဖိနှိပ်မိတာတကူကောင်းကြံတာစသည်အဖြစ်ဆင့်ပွားပြီးတော့မှမာရင်းနဲ့ပြမှုတွေဖြစ်လာတတ်ပါတယ်။လူဟာအထီးကြီးတဲ့ဘာမဟုတ်တဲ့အတွက်ကြောင့်ပတ်ဝန်းကျင်နဲ့နေထိုင်တဲ့အခါမှာတယောက်ပေါ်တယောက်ညှတစွာနေထိုင်နိုင်အောင်မိမိတို့ရဲ့ကိုယ်နှုတ်နှလုံးသုံးပါးကိုထင်းထင်းဆောင်ရှောက်ရမှာဟာလူသားတွေရဲ့တောင်းပန်ပဲဖြစ်ပါတယ်။တစ်ဖက်သားအပေါ်မှာအသိဆောင်မဖြစ်ရလျောင်းယဉ်ကျေးမှုဆိုတဲ့ပေါင်လေးကနေတယောက်ပေါ်တယောက်ဆောင်ရှောက်တတ်အောင်၊ကျဉ်းတတ်အောင်၊ဖိမတတ်အောင်၊နားလည်တတ်အောင်ပြုထောင်ယူကြရပါတယ်။ဒါကြောင့်ကြည်ပြင်းလာတဲ့အခါမှာမိမိတို့ရဲ့မကြည်ပြင်းခင်ပတ်ဝန်းကျင်ဟာအရေးကြီးတယ်ဆိုတာကိုသိလာကြမှာဖြစ်ပါတယ်။အဲ့အတွက်ကြောင့်စတတ်ကောင်းနေမူလငယ်ကလေးကဖြစ်ပေါ်လာအောင်မိဘတွေမှာအတိုင်းဝိုင်းနေမှာတောင်းဝန်ရှိပါတယ်။အဲ့လိုပဲကျောင်းပတ်ဝန်းကျင်အတိုင်းဝိုင်းဟာလည်းအရန်အရေးကြီးပါတယ်။စိတ်ဓာတ်ကောင်းနေဖွံ့ဖြိုးလာအောင်တိုးတက်လာအောင်ကျောင်းပညာရေးစနစ်ထဲမှာပဲလေ့ကျင့်ပြုထောင်ရမှာဖြစ်ပါတယ်။အဲ့လိုလေ့ကျင့်တဲ့အခါမှာသူတို့လေးတွေဟာလွတ်လွတ်လပ်လပ်ပျော်ပျော်ရွှင်ရွှင်နဲ့စီကံကိုလိုက်နာတတ်အောင်ပြုထောင်ပေးဖို့ဟာလည်းအရန်အရေးကြီးပါတယ်။စီကံဆိုတာဖိနှိပ်ချုပ်ချတာမဟုတ်ပဲယဉ်ကျေးမှုရရှိတဲ့ရှိအပ်တဲ့လူစိတ်သဘာဝဆိုတာကိုငယ်ကလေးကနားလည်လာခဲ့မယ်ဆိုရင်ကြီးလာတဲ့အခါမှာဒီကလေးတွေဟာတိုင်းပြည်အတွက်လိုအပ်တဲ့တရောင်းတနေရာမှာတာဝန်ကြီးပြင်းတဲ့လူသားတွေဖြစ်ရောက်ရှိလာမှာဖြစ်ပါတယ်။စီကံကိုစနစ်တကျတည်ဆောက်လာခြင်းအပြင်လည်းကျောင်းမှာစာတော်တဲ့ကျောင်းလေးပြောတဲ့ကျောင်းသားတွေရှိနေမှာပဲဖြစ်ပါတယ်။ဒီအတွက်ကုချင်းတရားကောင်းမွန်တဲ့လူတို့လူကားတွေဖြစ်အောင်အခြေခံကစပြီးစီကံရှိဖို့ဟာတင်တင်ရမယ်ဆိုတာအရေးကြီးကြီးကြောင်းလူတိုင်းလူတိုင်းဟာနားလည်ပြီးပြုစုဆောင်ရှောက်မှာဖြစ်ပါတယ်။နောက်မိမိရဲ့ပတ်ဝန်းကျင်မှာတွေ့ကြုံရတဲ့လမ်းညွှန်ဆိုင်ပုတ်တွေစီကံတွေကိုအလိုလိုတိုင်းနာတတ်မှာဖြစ်ပါတယ်။ပတ်ဝန်းကျင်မှာအမှိုက်မပြည့်ရဆိုရင်လည်းမိမိဘာသာဘယ်သူမှမမြင်လေကိုယ့်ဘာသာကိုစောင့်ရှောက်နိုင်မှာပဲဖြစ်ပါတယ်။လမ်းစီကံကိုလိုက်နာခြင်းအပြင်လည်းရင်တိုင်းမှုတွေယွနယ်လာမယ်အန်တရယ်တွေကင်းရှင်းလာမယ်ဆိုတာအားလုံးလည်းအသိဖြစ်ပါတယ်။စီကံကောင်းမှပညာပြည့်စုံလာနိုင်မှာဖြစ်ပါတယ်။ပညာပြည့်စုံမယ်စီကံကောင်းမယ်ဆိုလို့ရှိရင်လူချင်းတိတ်ခါလည်းအလိုလိုပြည့်စုံလာမယ်မှာပဲဖြစ်ပါတယ်။လုပ်ငန်းခွင်မှာအလုပ်ခွင့်စီကံရရစီကံအဲ့လိုပဲတစ်ဆင့်တိုးတက်ပြီးနိုင်ငံမှာလည်းနိုင်ငံစည်းကမ်းတွေကိုတဖြည်းဖြည်းနဲ့တိုင်းနာသူများဖြစ်ပေါ်လာမှာဖြစ်ပါတယ်။စိတ်ပိုင်းဆိုင်ရာအမှုချင်းကောင်းတွေဖြစ်ပေါ်လာခြင်းအပြင်တိုးတက်တဲ့ယဉ်ကျေးမှုတိုးတက်တဲ့သိပညာနဲ့တိုးတက်တဲ့နိုင်ငံတစ်ခုကိုဖြည်းဖြည်းချင်းနဲ့ကျွန်တော်တို့ပြောင်းရွှေ့နိုင်မယ်လို့ယုံကြည်ပါတယ်ရှင်
။အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ဒီအမှုပညာရှင်ဖြူမွန်ရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်နဲ့ဗီယက်နမ်တို့ဟာတစ်ချိန်ကရန်သူတွေဖြစ်ခဲ့တဲ့တမိုင်းကြောင်းကိုခြံရင်ပြီးလွန်ခဲ့တဲ့နှစ်30နီးပါးမှာပူပေါင်းဆောင်ရွက်မှုခေတ္တကိုစတင်လိုက်ကြပါတယ်။မကြာသေးခင်ကဗီယက်နမ်ခီးစဉ်တွင်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကဗီယက်နမ်ကောင်းဆောင်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုလွတ်လပ်ရေးနဲ့အစိုးရပုံစံတို့ကိုချိန်ချောက်မခံရဘဲသူတို့နိုင်ငံကိုပြုပြင်ပြောင်းလဲနိုင်နေနိုင်ငံကိုဖွင့်ပေးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုတည်ဆောက်နိုင်တယ်ဆိုတာသဘောပေါက်ကြပါတယ်လို့ပြောပါတယ
်။ One key to Vietnam's enormous rise over the past few decades was a new engagement with the United States.
လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းဗီယက်နမ်နိုင်ငံအောင်မြင်ထွန်းပေါက်လာရတဲ့တော့ချက်တစ်ခုကတော့အမေရိကန်နဲ့ဆက်ဆံရေးအသစ်တည်ဆောက်ခဲ့တာကြောင့်ပါ။ဒ ဒီအခြေအနေကိုဗီယက်နမ်မှာကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ကျွမ်းကျန်ရစ်တဲ့ရုပ်အလောင်းတွေကိုပြန်လွှဲပြောင်းဖို့အမေရိကန်နဲ့ဗီယက်နမ်ကြားအတူတကွလုကင်တာကနေစတင်ခဲ့တာပါဒီလိုသိငယ်ပေမဲ့တိတ်ကိုအသေးပေပြေဝတဲ့ပထမအဆင့်ကနေပိုကောင်းတဲ့ဆက်ဆံရေးတည်ဆောက်နိုင်ပြီး1995ခုနှစ်မှာပုံမှန်ဆက်ဆံရေးထူထောင်နိုင်လိုက်ကြတာဖြစ်ပါတယ
်ဒီကနေ့ဆိုရင်ဗီယက်နမ်မှာအရှိတောင်အခြားဒေသတစ်ခုလုံးမှာစီးပွားရေးအများဆုံးတိုးတက်နေတဲ့နိုင်ငံတစ်ခုဖြစ်နေပါပြီဒါပေမဲ့နှစ်နိုင်ငံကြားမှာကုန်သွယ်ရေးတက်တဲ့အများကြီးပိုတဲ့ဆက်ဆံရေးရှိနေပါတယ်ဗီယက်နမ်ကိုလက်နက်ခဲရောင်းချမှုပိတ်ပင်ထားတာကိုလွန်ခဲ့တဲ့နှစ်နှစ်မှာအမေရိကန်ကရုပ်သိမ်းလိုက်ပါတယ်အဲဒီအချိန်ကစလို့နှစ်နိုင်ငံကြားလူညိုရင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးတက်စေဖို့နိလန့်တွေကိုရှာဖွေလှုပ်ဆောင်လာကြပါတယ်။အတိတ်တုန်းကကျွန်တော်တို့ဟာစစ်မြေပြင်မှာရန်သူတွေပါ။ဒါပေမဲ့ဒီကနေ့မှာတော့ကျွန်တော်တို့အကြားလူညိုရင်းဆိုင်ရာဆက်ဆံရေးဟာပူးပေါင်းဆောင်ရွက်မှုသာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီထဲမှာတောင်တရုတ်ပင်လယ်တွင်ငြိမ်းချမ်းမှုတည်ငြိမ်မှုနဲ့လူညိုရေးတို့ကိုထိန်းသိမ်းတာလည်းပါဝင်ပါတယ်။အထူးသဖြင့်တော့တောင်တရုတ်ပင်လယ်တွင်မှာစီရေးတည်ဆောက်တာနဲ့နေမြေပိုင်ဆိုင်မှုရယူတာတွေပေါ်အမေရိကန်နဲ့ဗီယက်နမ်တို့စိုးရိမ်မှုတူညီပါတယ်အဲဒီလိုရက်တွေဟာနိုင်ငံတကာဥပဒေနဲ့ဆန့်ကျင်နေတာပါတောင်တရုတ်ပင်လယ်တွင်တည်ငြိမ်မှုထင်းထင်းရင်းမှာအမေရိကန်ရဲ့အခန့်ကဏ္ဍကိုဗီယက်နမ်ကောင်းဆောင်တွေကကြိုဆိုတာနဲ့အတူလွတ်လပ်စွာရည်ကြောင်းတော်လာခွင့်နဲ့လေရင်ပြန်တန်းခွင့်တို့ကိုထင်းထင်းဖို့နှစ်နိုင်ငံစလုံးကတန်ဋိဌာန်ချထားပါတယ်အာကောင်းတာယာဝါပြောပြီးလွတ်လပ်တဲ့မျှတာပြီးအပြန်လန်ဖြစ်တဲ့ကုန်သွယ်ဆက်ဆံရေးမျိုးလှုပ်ဆောင်တဲ့နိုင်ငံတစ်ခုအဖြစ်ဗီယက်နမ်နိုင်ငံကိုတည်ဆောက်တာမှာကျွန်တော်တို့ဆက်ပြီးပါဝင်သွားဖို့တန်ဋိဌာန်ချထားပါတယ်။အနာဂတ်ကိုအာရုံစုစိုက်ထားသလိုပဲအတိတ်ကပြိပခါကိုဖြည့်ရှင်းရေးမှာကျွန်တော်တို့နိုင်ငံစလုံးပူးပေါင်းဆောင်ရွက်သွားပါမယ်လို့နိုင်ငံရေးဝန်ကြီးဖွန်ပေးယိုကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
။ကျွန်တော်ရှင်တို့ကနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုပါရခင်ဗျာ view american တန်ခါအခုဂျာတာပရင်းနေမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈ :00 နာရီကနေ၉ :00 နာရီထိတိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ် view မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံသားအကြီးညာပြပါလိမ့်မယ်ခင်ဗျာ
2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်ခဲ့တဲ့ဆရက်အမေရိကန်ထောက်လှမ်းရေးဆုံးဖြတ်ချက်ပေါ်သမ္မတ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်ပြီးအင်ဖြူရောဟာအခုအချိန်ထိမရေမရာဖြစ်နေပါတယ်။ရုရှားဟာအမေရိကန်ပြောင်းစုတဲ့ချင်းကြောက်မှုတရားဖြစ်နေစလားဆိုတဲ့မေးခွန်းကိုဗိုလ်ဒူးနဲ့အစိုးရအဖွဲ့အစည်းအဝေးမှာဒေါ်နယ်ထရမ့်က No လို့ဖြေကြခဲ့ပါတယ်။အဲနိုင်ပိုင်းအကြသတင်းရစီးနင်းပွဲလုပ်တဲ့အခါကျတော့သူ့ရဲ့ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသမ္မတက No လို့ပြောတာဟာသတင်းထောက်တွေရဲ့မေးခွန်းကိုဖြေဖို့ညှဉ်းဆန်းခြင်းသာဖြစ်ပြီးမေဂွန်အတွက်အဖြစ်ပြရမဟုတ်ဘူးလို့ဆိုပါရယ်သမ္မတဟာရုရှားကအမေရိကန်သမ္မတရေကောက်ပွဲမှာတကယ်ဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာယုံကြည်နေတာပါလို့လည်းသူကပြောကြသွားပါရယ်ကုလသမဂ္ဂလူခွင့်ကောင်စီဟာကုလသမဂ္ဂရဲ့အေယမဆုံဆုံမှုကြီးတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကပြောကြားလိုက်ပါရယ်ကုလသမဂ္ဂလူခွင့်ကောင်စီကနှုတ်ထွက်ဖို့ဂျွန်လာရုံကသမ္မတထရမ့်ရဲ့ဆုံဖြတ်ချက်ကိုကာကွယ်တဲ့အနေနဲ့သမ္မတကြီးကအခုလိုပြောကြားလိုက်တာဖြစ်ပါရယ်ဒူခွင့်ကြီးကောင်စီဟာအစီတရားကိုအခြေခံတဲ့နေရာမဟုတ်ဘဲနိုင်ငံရေးဇက်ခွန်တစ်ခုသာဖြစ်တယ်လို့လည်းသူကဆိုပါတယ်။လူခွင့်ကြီးကောင်စီဖွဲ့စည်းရမှာကမ္ဘာပေါ်ကလူခွင့်ကြီးအပြင်းထန်ဆုံးချိုးဖောက်တဲ့တရုတ်၊ဗင်နီဇွဲလား၊ဆာဒီအရေဗျာနဲ့အီဂျစ်ပြုလိုနိုင်ငံတွေပါဝင်နေတာကိုအမေရိကန်ကသဘောမတူဘူးလို့လည်းဟီလီကပြောပါတယ်။အမေရိကန်ကုန်သွယ်ရေးအငင်းပွားမှုပြည်လည်ရေးအထောက်မှုကိုတရုတ်သမ္မတရှီဂျင်ပင်ကဝိလက်ကြောင့်ပါလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ထိတ်တန့်စီးပွားရေးအကြံပေးကဆွဆွဲလိုက်ပါတယ်။သူတို့နှစ်နိုင်ငံထိတ်တိုက်တွဲဆုံနေတဲ့သွင်းငုံငုံကောက်တဲ့ကိစ္စမှာအရာရှိကလူချင်းမြမဲသမ္မတကမလူချင်းဘူးလို့ဆိုပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကြဆန်သာကြီးညာတော့ဖြစ်ပါတယ်။ဒီမင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတန်ပိုင်းအင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ကမ္ဘာနှံကဒေါ်လာချင်းများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးအဆသာရေးအဆင်ပြေချောမှုကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.